Welcome to the Voice of America in Burmese.
နေရာများများမှာမြန်မာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီယူအမေရိကန်ဆောင်ကဒီအော်တိုဝါ6ရက်ဇာလပိုင်းနေ့ညပိုင်းမှာဘာသာစီစဉ်တွေကိုမဟာဆန်တော်ကြီးညာ9နိုင်ကနေ10နိုင်ထိလိုင်းကီလိုမီတာ38 39 51နဲ့အဲအမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နောက်မှာအမေရိကန်သမားရွေးကောက်ပွဲအတွက်ဒုသမလောင်းတို့ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမမိုက်ပန့်စ်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမလောင်းဖြစ်တဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်မှတ်ကမလာဟဲရစ်တို့ယူတပ်ပြည်နယ်မှာမနေ့ကစကားစစ်ထိုးခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲအတွက်အမေရိကန်မှာကိုဗစ် -19 ကရောဂါကြောင့်လူ300,000ကျော်သေဆုံးခဲ့တာဟာသမထွက်မဲ့အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့ဒီမိုကရက်တစ်ပါတီဒုသမလောင်းကမလာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပါတယ
် The American people have witnessed what is the greatest failure of any president
American နိုင်ငံရဲ့တမိုင်းတလျှောက်အစိုးရအစွတ်ဆက်မှာဒါကအကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်ဆိုတာကို American ပြည်သူတွေကိုယ်တိုင်ကြုံတွေ့ခဲ့ရတယ်လို့အထက်လွှတ်တော်မှဟဲရစ်ကပြောလိုက်ပါတယ်ဒါပြင်ကမလာဟဲရစ်ကသူ့အနေနဲ့စီးပွားဆိုင်ရာကျွမ်းကျင်သူတွေရဲ့ထောက်ခံမှုမပါပဲသမထောက်ကကိုဗစ်ကာကွယ်ဆေးကိုထိုးပြောရုံနဲ့တော့သူ့အနေနဲ့မထိုးနိုင်ဘူးလို့လည်းပြောသွားပါတယ်။ဒုသမမိုက်ပန့်စ်ကတော့ကိုဗစ် -19 ကရောဂါနဲ့ပတ်သက်ပြီးတော့သမထောက်အစိုးရရဲ့ဂိုင်းတွေပုံတွေကိုကာကွယ်ပြောဆိုခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးအမေရိကန်ပြည်သူတွေရဲ့ကျန်းမာရေးကိုပထမဦးစားပေးဆောင်ရွက်ခဲ့တယ်ဆိုတာအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းပြောကြားလိုက်ပြီးတော့အထက်လွှတ်တော်အမတ်ဟဲရစ်ကိုလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဝေဖန်လိုက်ပါတယ်
။ Stop playing politics with people's lives.
လူရဲ့အသက်တွေနဲ့ရင်းပြီးတော့နိုင်ငံရေးကစားတာတွေကိုရပ်တန့်မှုကျွန်တော်အနေနဲ့အထက်လွှတ်တော်အမတ်ကိုတောင်းဆိုပါတယ်လို့ဒုသမမိုက်ပန့်စ်ကပြောသွားတာပါဒီစကားစစ်ထိုးပွဲအတွင်းမှာနှစ်ဖက်အခြေတင်ပြောဆိုခဲ့ကြပေမဲ့ပြီးခဲ့တဲ့ဘက်ကသမထရမ့်နဲ့ဂျိုးဘိုင်ဒန်တို့ရဲ့စကားစစ်ထိုးပွဲတော့တစ်ဖက်နဲ့တစ်ဖက်ပိုပြီးတော့လေးလေးစားစားရှိခဲ့ကြပါတယ်ခင်ဗျာအမေရိကန်သမထဒေါနယ်ထရမ့်ကသူကိုဗစ် -19 ရောဂါကူးစက်ခံတာဟာအစိုးရကအကောင်ဖြစ်တယ်လို့ဗိုလ်ထုနေ့ကထုတ်လွှင့်လိုက်တဲ့ဗီဒီယိုထဲမှာပြောလိုက်ပါတယ်သမထောင်ကသူဆေးရုံတက်နေတဲ့82နှစ်အရွယ်အတွင်းရခဲ့တဲ့ကုသမှုတွေကိုအင်ဂျီတော်ကနေချီးကျူးခဲ့တာပါဒီထဲမှာ Regeneron Company ကစမ်းသပ်ထုတ်လုပ်လိုက်တဲ့ကိုခံစွမ်းအားမြင့်တင်တဲ့ဆေးနဲ့တခြားဆေးဝါးတွေပေါင်းပါတယ်ဒီဗီဒီယိုဟာဗိုလ်ထုနဲ့နေ့လယ်ပိုင်းကအင်ဂျီတော်ရဲ့တောင်ပတ်ချမ်းကမြက်ခင်းမြန်မာရိုက်ထားတာဖြစ်တယ်လို့အင်ဂျီတော်အရာရှိချုပ် Mark Meadow ကသတင်းတောက်တွေကိုပြောပါတယ်ကိုခံစွမ်းအားမြင့်တင်တဲ့ဆေးကိုအမေရိကန်မှာရှိတဲ့ COVID-19 ရောဂါကူးစက်ခံတဲ့လူနာတွေအကုန်လုံးကိုအခမဲ့ရအောင်လုပ်ပေးသွားမှာဖြစ်တယ်လို့သမထောင်ကကတိပြုပါတယ်။လူတိုင်းကိုလည်းသမထောင်ကိုပေးတယ်လို့မျိုးပေးတာမျိုးလုပ်စေချင်တယ်လို့သမထောင်ကပြောပါတယ်။သမထောင်ကို REGN-COV2 ကိုဟာဆွာမြင့်တင်တဲ့စီပေးခဲ့တယ်ဆိုတာကို Regeneron Company ကအတည်ပြုခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့အားလုံးကိုအခုနဲ့မကုန်ခင်အမေရိကန်နိုင်ငံကိုပြန်လာစေချင်တယ်လို့ American သမထောင်ဒေါ်နယ်ထရမ့်ကမနေ့ပေါ်ဒုနေ့ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်မှာတတိရှိရှိနဲ့တောင်းဝန်ထမ်းဆောင်နေတဲ့ကျန်နေတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေကို Christmas အမီပြန်ခေါ်တင်တယ်လို့သမထောင်ကဗိုလ်ထုနဲ့ညကတွေ့တယ်ကနေရေးပါတယ်။သမထောင်ကပြောခင်နိုင်ပိုင်းအလိုမှာတော့ American မျိုးသားလူမျိုးရေးချန်ပီ Robert O'Brien က American နေနဲ့ရှင်းနစ်စမ်းကြရင်အာဖဂန်မှာရှိတဲ့တပ်ဖွဲ့ဝင်9000လဲက2500ကိုရှော့ချသွားဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ American နိုင်ငံရဲ့တရမ်းကြဆုံးစစ်ပွဲဖြစ်တဲ့အာဖဂန်စစ်ပွဲဟာ2000ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအာဖဂန်နစ္စတန်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ကရှေ့တောင်အာရှဒေသမှာတရုတ်နိုင်ငံဩဇာလွှမ်းမိုးမှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒေသထဲမှာရှိတဲ့နိုင်ငံ9နိုင်ငံကိုအကူအညီပေးဖို့အတွက်အကျိုးတူဆောင်ရွက်မှုတစ်ခုကိုစတင်လိုက်ပါတယ်။ဒီအကျိုးတူဆောင်ရွက်မှုကအစဉ်လာအဖြစ်တရုတ်နိုင်ငံကိုအကူအညီယူလို့ရှိတဲ့ဒေသထဲနိုင်ငံတွေကိုအကူအညီတွေပေးပြီးတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုရှော့ချနိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ဒေသထဲကလေ့လာအကဲခတ်သူတွေကပြောပါတယ်။မေဂောအမေရိကန်အကျိုးတူဆောင်ရွက်မှုကိုပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့မှာစတင်လိုက်ပြီးဒီအကျိုးတူပူးပေါင်းဆောင်ရွက်မှုကြောင့်အမေရိကန်အစိုးရအနေနဲ့ဒေသတွင်းမှာရှိတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုဗီယက်နမ်၊ထိုင်းနိုင်ငံတွေမှာကိုဗစ် -19 ရောဂါကနေမိုးကောင်ရေရှားမှုပြဿနာတွေအထူးအစားတဲ့အစီအမံကိန်းအမျိုးမျိုးမှာအကူအညီတွေပေးသွားမှာဖြစ်ပါတယ်။အဲ့လိုမျိုးအရှေ့တောင်အာရှဒေသတွေမှာအကျိုးတူဆောင်ရွက်မှုတွေကိုလှုပ်ချင်းအားဖြင့်ဒေသတွင်းနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံထက်အမေရိကန်ရဲ့အကူအညီတွေပေါ်မှာပို့ပြီးတော့ထောက်ခံလာနိုင်မယ်လို့အမေရိကန်တောင်ဝန်ရှိသူတွေဘက်ကမျှော်လင့်နေတယ်လို့အကဲခတ်တွေကပြောပါတယ်။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ 31 kHz 683 တို့ညတိုင်းဒိုမီတာ 32 kilohertz 93.9 ညာ line to meter 58 kilohertz 585တို့ဖြင့်စနစ်တင်းတွင်မှာ silent meter 190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ဝင်းမြမသက်တာပရိနေည VOA American တဲ့ထိတ်တရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကိုဗစ်ကံရောဂါနဲ့ကြုံရချိန်မှာပဲမြန်မာနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ရွေးကောက်ပွဲကို EU ဥရောပသမဂ္ဂအကဲခတ်အဖွဲ့ကအပြည့်အဝစောင့်ကြည့်အကဲခတ်နိုင်မှာမဟုတ်ကြောင်းပြောလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆန်းစစ်မှုအစီရင်ခံစာကိုတော့ပြည့်ပြည့်စုံစုံနဲ့ပူကောင်းတဲ့အကြံပြုချက်တွေနဲ့ထုတ်ပြန်သွားမယ်လို့ဆိုလိုက်ပါတယ်။ဒီရွေးကောက်ပွဲမတိုင်ခင်တလားလို့မှာပဲဥရောပသမဂ္ဂရဲ့ရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူအဖွဲ့ EEM အနေနဲ့မြန်မာနိုင်ငံကိုရောက်လာပြီးရွေးကောက်ပွဲကော်မရှင်ပြောခွင့်ရဥပမြင်နိုင်တဲ့အင်တာနက်ကနေဒီနေ့ဆွေးနွေးခဲ့တာအခုလိုထုတ်ပြန်လိုက်တာပါဒီဥရောပသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပဲအခု EEM ရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့ကိုအတွေ့အကြုံပြေဝတဲ့ကျွမ်းကျင်သူ၄ဦးနဲ့ဖွဲ့စည်းခဲ့ပြီးကိုဗစ်ကန့်သတ်ချက်တွေကြားကဆက်ကျင်းပါမယ်မြန်မာဒီမိုကရေစီရွေးကောက်ပွဲအတွက်ပံ့ပိုးပေးဖို့ဖြစ်တယ်လို့ဆိုပါတယ်ဒီရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးနောက်ခံအခြေအနေမူပေါင်းစီမံအုပ်ချုပ်မှုလုပ်ငန်းစဉ်အစဉ်အဆက်စတာတွေချင်းသတင်းမီဒီယာနဲ့လူမှုမီဒီယာအခြေအနေတွေကိုလည်းစောင့်ကြည့်အကဲချက်သွားမယ်လို့ဆိုပါတယ်ခင်ဗျ။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကမြန်မာနိုင်ငံမှာရိုဟင်ဂျာ3000ကျော်ကိုစခန်းတွေထဲဆက်ထိန်သိမ်းထားတဲ့ပေါ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ HRW လို့တကောက်ခေါ်တဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာ3000ကိုရခိုင်ပြည်နယ်တွေကနေထိုင်စရာမရှိတဲ့စခန်းတွေထဲဆက်ထိန်ထားတာကလူမျိုးရေးအရခွဲခြားဆက်ဆံတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒါကြောင့်မို့မြန်မာမွတ်စလင်တိုင်းဝိုင်းတွေလွတ်လပ်မှုနဲ့ဂုဏ်သိက္ခာရှိမှုတွေပြန်ဖော်ဆောင်နိုင်ရေးဒေါက်ဆန်းစစ်ကြီးဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံတကာအနေနဲ့ဖိအားပေးတင်တယ်လို့ဒီလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကဆက်တောင်းဆိုလိုက်ပါတယ်။ဒီလူ့ခွင့်ရေးအဖွဲ့ရဲ့အာရှကြီးရလက်ထောက်ညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကလည်းမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေစခန်းထဲမှာထိုင်ပြီးဆွေးမြေသွားအောင်လုပ်နေတာဖြစ်တယ်ဆိုပြီးအခုလိုဆက်ဝေဖန်လိုက်ပါတယ်
။ The reality is that there
လက်တွေ့မှာကြာနေတာကမြန်မာဆွေးရအနေနဲ့ကြီးတောင်စုအစ်စ်မာရောကြီးနယ်အစ်စ်မာရောလုံခြုံရေးတပ်ဖွဲ့တွေအစ်စ်မာပါအထောက်အထားအရတွေ့ရှိထားတဲ့လက်ရှိလူမျိုးရေးခွဲခြားဖိနှိပ်ချုပ်ချယ်တဲ့နိုင်ငံတကာပြည်မှုကြီးတွေကိုကြောင်းလဲဖို့နိုင်ငံရေးအာတိဒမရှိသေးဘူးလို့ပြောသွားတာပါ။မြန်မာဆွေးရအနေနဲ့ကတော့ဒီရိုဟင်ဂျာဆိုတဲ့အုံလုံးကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာ။နိုင်ငံတကာမှာကိုဗစ်ရောဂါပြန့်ပွားမှုမှာတော့ရုရှားနိုင်ငံတဲ့ဒီနေ့ပိုးတွေ့သူတဲ့11,500နီးပါးရှိခဲ့ပြီးအမြင့်မားဆုံးနေ့စဉ်တွင်နှုန်းနီးပါးဖြစ်ခဲ့ကစုစုပေါင်းပိုးတွေ့သူ 13,600 ကျော်ရှိသွားပါပြီ။ဒီနေ့ထပ်သေဆုံးသူကလည်း192ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူက 22,056 ဦးရှိလာနေပါပြီ။နေ့စဉ်ပိုးတွေ့နှုန်းအမြင့်ဆုံးကတော့ 11,600 ကျော်ဖြစ်ပြီးမေလလယ်တုန်းကဖြစ်ခဲ့တာပါအင်ဒိုနီးရှားနိုင်ငံမှာလည်းဒီနေ့ပိုးတွေ့သူ4,850ဖြစ်အမြင့်မားဆုံးစံချိန်တင်ခဲ့ပြီးပိုးတွေ့သူစုစုပေါင်း 32,564 ဦးရှိလာနေကဒီနေ့သေဆုံးသူကလည်း108ဦးထက်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 11,580 အထိရှိလာနေကအရှိတောင်အရှမှာသေဆုံးမှုအများဆုံးဖြစ်နေပါတယ်မြန်မာနိုင်ငံမှာလည်းမနေ့ကနောက်ဆုံးထုတ်ပြန်ချက်အရပိုးတွေ့သူစံချိန်တင်1400အထိကျလာတာကြောင့်စုစုပေါင်းပိုးတွေ့သူ21,433 ရှိလာကတည်ဆုံးသူတည်းလဲ39ဦးအထိရှိကစုစုပေါင်းတည်ဆုံးသူ910အထိရှိလာနေပါတယ်မြန်မာနိုင်ငံမှာအခုလိုပိုးတွေ့သူများလာတာကအမြင်စစ်နိုင်တဲ့နေ့တစ်ကြောက်အရင်ထက်မကြာခင်ရပိုင်းကျင်းမှာလူပိုးများများစစ်လာနိုင်ပြီးမနေ့ကလူပေါင်း12,322ဦးအထိစစ်ဆေးနိုင်ခဲ့ပါတယ်ခင်ဗျာဒီနေ့စာပေဆိုင်ရာနိုဘယ်ဆုကိုအမေရိကန်ကဗျာဆရာမလူးဝစ်ဂလုကိုသူမရဲ့တူချင်းတည်ရှိမှုပေါ်အမှားရင်းမဲ့လှပတဲ့ကြပြဖွင့်ဟမှုတွေပေးရလိုက်ပါတယ်။ဆွေဒင်သိပ္ပံအကယ်ဒမီကအမြဲတမ်းတွင်ဝင် Matt Mann ကအခုလိုပေးရလက်ကြောင်း Stockholm မြို့ကနေကြေညာလိုက်တာပါ။ဒီကဘာအကြီးအကျယ်ဆုံးစာပေစုကြီးပေးရမှုပေါ်နှစ်ပေါင်းများစွာအငင်းပွားမှုတွေအလွဲသုံးစားမှုတွေကြုံခဲ့ပြီးအခုလိုပေးရလိုက်နိုင်တာပါ။2018ခုနှစ်တုန်းကတော့ဒီစုကိုရွေးချယ်တဲ့ဆွေဒင်အကယ်ဒမီဖွဲ့မှလိန်ပိုင်းဆိုင်ရာအလွဲသုံးစားပြုမှုရှိခဲ့တယ်လို့စစွဲမှုတွေဖြစ်ခဲ့ပြီးအဖွဲ့ဝင်တော်များများနှုတ်ထွက်ခဲ့တာကြောင့်ဒီစုကိုမပေးဘဲဆိုင်ငံ့ထားခဲ့ရပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီး Nobel Foundation အဖွဲ့ကြီးရဲ့ယုံကြည်မှုပြန်ရလာပြီးမနှစ်2019ကတော့
စာပေနိုဘယ်ဆုစခိုးသူနှစ်ဦးကိုကြေညာနိုင်ခဲ့ပါတယ်ခင်ဗျာ ကျသာဝတိညာပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျာ VOA American တန်ရဲကြာတာပိုင်းနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဗုဒ္ဓဦးနေ့ညကကျင်းပခဲ့တဲ့ American နိုင်ငံဒုတိယသမ္မတလောင်းနှစ်ဦးစကားဆစ်ထုတ်ဝင်နေပတ်သက်တဲ့အကြောင်းသတင်းဟောကိုတင်ပြပေးချင်ပါတယ်ကျွန်မများတင်ဆက်အောင်ပါရှင်American ဒုတိယသမ္မတ Mike Pence နဲ့သူ့ရဲ့ပြိုင်ဘက် Democratic Party ဒုတိယသမ္မတလောင်း California ပြည်နယ်အထက်လွှတ်တော်မှာ Kamala Harris တို့ဗုဒ္ဓဟူးနေ့ကအခြေတင်စကားဆစ်ထုတ်ပွဲဆင်နွှဲခဲ့ကြပါတယ်။ဒုတိယသမ္မတလောင်းဒီစကားဆစ်ထုတ်ပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲ Coronavirus ကူးစက်ခံထားရသူသမ္မတ Donald Trump နဲ့တခြားလူတွေအိမ်ဖြူတော်မှာတရားခွဲ Quarantine ဝင်နေတဲ့အချိန်ဖြစ်တာကြောင့်စကားဆစ်ထုတ်ပွဲမှာလက်ရှိ American အစိုးရရဲ့ COVID-19 ကရောဂါတိုင်တွယ်ပုံနဲ့ပတ်သက်လို့မိမောင်ထိုးပြန်စရာဖြစ်လာခဲ့ပါတယ်။ Mike O'Sullivan သတင်းပေးပို့ထားပါတယ်ရှင်။ဗုဒ္ဓဦးနေ့ညကကျင်းပခဲ့တဲ့ဒုတိယသမ္မတ Mike Pence နဲ့ Democratic Party ဒုသမ္မတလောင်း California ပြည်နယ်အထက်လွှတ်တော် Kamala Harris တို့နှစ်ဦးကြားစကားဆစ်ထိုးပွဲမှာသမ္မတ Trump နဲ့သမ္မတကတော်အပါအဝင်တခြားလူတွေ COVID-19 ကူးစက်ခဲ့တဲ့အကြောင်းအရာတွေအပါအဝင်တခြားအကြောင်းအရာအတော်များများကိုပြောဆိုခဲ့ကြပါတယ်။သမ္မတ Trump ရဲ့ coronavirus အရေးကြိုင်တွေပုံနေကြောင်းလူတွေဒုက္ခရောက်ရတယ်လို့ Harris ကဝေဖန်ခဲ့ပါတယ်
American people have witnessed
American soya အဖွဲ့ဆက်ဆက်တမိုင်းတလျှောက်မှာအကြီးအကျယ်ပြက်ကွက်မှုကိုပြည်သူတွေလက်တွေ့မြင်ခဲ့ကြရတာပါ
ဒီပေါ်မှာဒုသမ္မတ Pence ကဒီ virus ဆက်ပြီးတော့ပြန့်နေတဲ့အချိန်ဇန်နဝါရီနှောင်းပိုင်းကလေးကသမ္မတ Trump ဟာတရုတ်နိုင်ငံကခီးသွားတွေကိုကန့်တတ်ခဲ့တာပါလို့ပြောပါတယ
် The American people deserve to know Joe Biden opposed
ဒီလိုကတ္တတမိခေရုံကအခု Democratic Party သမ္မတလောင်း Joe Biden ကတော့သမ္မတ Trump ရဲ့ဆုံးဖြတ်ချက်အပေါ်လက်မခံဘဲစန့်ကျင်ခဲ့နေတာကို American ပြည်သူတွေသိဖို့လိုပါတယ်
။ COVID-19 ကာကွယ်ဆေးအမြန်ဆုံးရဖို့သမ္မတ Trump ကတိုက်တွန်းနေပါတယ်လို့လည်း Pence ကပြောပါတယ်။သမ္မတ Trump ကကာကွယ်ဆေးအမြန်မြန်ရဖို့ဖိအားပေးနေတဲ့အပေါ်မှာ Harris က
If the doctors tell us that we should take
it. ကျန်ဝင်တွေကကာကွယ်ဆေးထိုးသိမ့်ပြီလို့ပြောတာနဲ့ကျမကရှေ့တုန်းကနေပါပြီးတော့အထိုးခံမှာပါ။ဒါပေမဲ့သမ္မတ Trump ကကာကွယ်ဆေးထိုးသိမ့်ပြီလို့ပြောတာဆိုရင်တော့ကျမကထိုးမှာမဟုတ်ပါဘူးရှင်
။ဒုသမ္မတ Pence ကတော့ဒါကိုအခုလိုတုံ့ပြန်ပြောဆိုပါတယ်
။ Stop playing politics with people's lives.
ပြည်သူတွေအသက်နဲ့ရဲပြီးနိုင်ငံရေးမကစားပါနဲ့။ပဂရိခြေတွေကဒီနေ့မကုန်ရင်ကာကွယ်ဆေးရမယ်လို့ယုံကြည်ပါတယ
်။ကာယောဂါကြောင့်လက်ရှိနိုင်ငံစီးပွားရေးထိခိုက်နေရတာပါ။ဒါပေမဲ့ဒီလိုစီးပွားရေးပြဿနာတွေကကာယောဂါမတိုင်ခင်ကတည်းကအစပြုနေကြတာလို့ Harris ကပြောပါတယ
်။ Because of a so-called trade war with China.
တရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲတို့ပြောနေတာကြောင့်လို့ကုန်ထုတ်လုပ်ငန်းတွေမှာ American 3 day လောက်ရုပ်လက်နဲ့ဖြစ်ခဲ့ရတာလေ
။ဒါကလည်းမဟုတ်မှန်ကြောင်း Pence ကပြန်ပြီးတော့ခြိပါပါတယ်
။ Lost the trade war with China. Joe Biden
နဲ့ဖြစ်ရတယ်။သူကလည်းငါဒါနဲ့ပတ်သက်လို့တခါမှဘာမှမလုပ်ဘူး။သူကလွန်ခဲ့တဲ့ဆယ်စုနှစ်တွေတခြားလုံးတရုတ်ကိုချီးကျူးအားပေးနေကြတာပဲ
။ဒီစကားဆက်ထိုးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတစ်ခုကတော့ကွယ်လွန်သွားခဲ့တဲ့တရားရင်ကျုပ်တရားသူကြီး Ruth Bader Ginsburg နေရာမှာတမယိုးချဝါဒီ Conservative တရားသူကြီး Amy Coney Barrett ကိုအစာထုတ်ခဲ့ဖို့ကိစ္စဖြစ်ပါတယ်။စကားဆက်ထိုးပွဲကျင်းပတဲ့အချိန်မှာဒုတိယသမ္မတလောင်းတွေအထူးကလောက်ရမှာကသူတို့နဲ့အတူလက်တွဲရှင်ပြိုင်မဲ့သမ္မတလောင်းတွေကိုထိခိုက်အောင်အတွက်အမှားမလုပ်မိဖို့လိုတယ်လို့နိုင်ငံရေးသိပ္ပံပညာရှင် Andrea Gillis ကပြောပါတယ
် And I think that they largely succeeded in doing no harm.
သူတို့ရုံသမ္မတလောင်းတွေထိခိုက်အောင်အမှားမလုပ်ခဲ့ကြပါဘူး။ဒုတိယသမ္မတ Pence ကတော့မတူတဲ့အနေအထားမှာရှိနေပါတယ်။သူကလက်ရှိအစိုးရမှာပါနေတော့ Trump အစိုးရရဲ့အောင်မြင်မှုတွေအတွက်ရောရှုံးနိမ့်မှုအတွက်ပါဖြေချဖို့တာဝန်ရှိပါတယ်
။လေလာသုံးသက်သူနောက်တူကတော့အထူးသဖြင့်ဒီရေကောက်ပွဲအတွက်ဒုသမ္မတလောင်းတွေရဲ့စကားဆစ်ထိုးပွဲကသိကိုအရေးကြီးတယ်လို့ပြောပါတယ်
။ People don't vote for vice presidents, they vote for presidents. But this year
ဒုသမ္မတလောင်းမဲပြရမဟုတ်ပါဘူး။သမ္မတလောင်းမဲပြရမှာဒါမှဒီနေ့ကထူးခြားပါတယ်။ဒီနေ့ကသမိုင်းမှာအသက်ကြီးသောသမ္မတလောင်းတွေဖြစ်နေတာမလို့ပါ
။နောက်တက်တဲ့သမ္မတသာတောင်းဝန်ထမ်းဆောင်ရင်ကွယ်လွန်သွားခဲ့မယ်ဆိုရင်အခုစကားဆစ်ထိုးခဲ့တဲ့ဒုတိယသမ္မတလောင်းတွေကတူဦးကသမ္မတတာဝန်ကိုယူဖို့အဆင်သင့်ဖြစ်နေရပါမယ်။ဒါကိုစိတ်ထဲမှာထည့်ထားဖို့ကတော့မဲဆန္ဒရှင်တွေအတွက်စိတ်မချမ်းမြေ့စရာတာဝန်တစ်ခုဖြစ်လာခဲ့ပါတယ်ရှင်။
လာပါရှင်မြမနေရမလူရင်မာလာရှင်နေကျင်းပါမယ်ထွေထွေရေးကောက်ပွဲနှိကက်လာပြီဖြစ်လို့ရေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်သူညီမာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ပြောင်းမြင်တန်ကြားနဲ့ DVD ရုပ်တံကချုပ်နေသေးတဲ့အပြင် UAE Internet Website ဆာမျက်နှာ burmese.uanews.com နဲ့ UAE မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါလိမ့်ရှင
်။ကိုဗစ်ကရောဂါကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလူနာတွေကိုကုသပေးဖို့ကရင်တပေါင်းကျော်အသင့်ပြင်ဆင်ထားပြီးကုသမှုပေးနိုင်မှုစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူ2000ကျော်တဲ့က13000လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းအတွင်းလူနာတွေကိုကုသနိုင်မှုကျန်းမာရေးဝန်ထမ်းတွေပြင်ဆင်နေကြတာပါ။ထပ်တိုးလူနာများလာလို့ဆေးရုံနဲ့ကုသရေးစင်တာတွေကိုတိုးချဲ့ထားရပြီးဘူတထောင်အရှေ့ပိုင်းဆေးရုံအနီးမှာပါကိုဗစ်စင်တာအသစ်ခွင့်မှုဆောင်ရွက်နေတယ်လို့သိရပါတယ်။ကိုဗစ်လူနာတွေကအတွင်းလူနာအဖြစ်နဲ့အနီးကပ်ဆောက်ရှောက်ကူတာကိုလူသူတွေအတွက်သူဝနာမှာရှိတဲ့အေယာကိုဗစ်စင်တာမှာ89ကတိရှိထားပြီးအောက်ဆီဂျင်ပေးဖို့လူသူတွေအတွက်လည်း Fortune Plaza နဲ့ရန်ကုန် Convention Center မှာစုစုပေါင်းနေရာ300ကျော်ရှိတယ်လို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေစုကပြောပါတယ
်စင်တာအသစ်တွေနဲ့အောက်ဆီဂျင်သီရပီပေးနိုင်တဲ့နေရာတွေအားလုံးပေါင်းလိုက်မယ်ဆိုရင်ကျွန်တော်တို့ရန်ကုန်မှာကရင်တောင်းနည်းနည်းကျော်မယ်ဖြစ်ပါတယ်။အောက်ဆီဂျင်သီရပီပေးလို့ရတဲ့ပို့ပေါင်း850လောက်ဖြစ်လာမှာဖြစ်ပါတယ်။နောက် AR Center မှာလည်းထပ်ပြီး ICU 50ကျွန်တော်တို့ပြင်ဆင်နေရရှိပါတယ်။ဒါဆိုရင်ကျွန်တော်တို့900လောက်ဖြစ်မှာဖြစ်တဲ့အတွက်လူ100မှာ20လောက်အောက်ဆီဂျင်သီရပီပေးမယ်ဆိုရင်ကျွန်တော်တို့ဟာပေးနိုင်တဲ့အနေအထားတွေဖြစ်လာတာဖြစ်ပါတယ်။ဒါဟာလူတွေရဲ့အသက်နဲ့လူတွေကိုကျွန်တော်တို့ခနာကိုဖြစ်ရဲ့ဂျန်ကနေပြီးတော့ကာဝယ်နိုင်တဲ့လူတွေရဲ့အသက်ကိုကျွန်တော်တို့ safe လုပ်နိုင်တဲ့အနေအထားတွေဖြစ်ပါတယ်
။ပူရီလူနာတွေကိုအဓိကထားကူတာပေးနေတဲ့တောင်ကလာဝေဘာကင်းနဲ့ထောင်ကြီးစေယုံတွေအပြင်ထပ်တိုးထားတဲ့စေယုံကြီးတွေမှာပါစေဝါကူတာမှုပေးနိုင်ဖို့ကိုပြုပြင်နေတယ်လို့ဒေါက်တာစောဝေစုကဆက်ပြောပါတယ်
။တစ်ဖက်ကနေပြီးတော့ကိုဗစ်စင်တာများကိုပြင်ဆင်နေသလိုကျွန်တော်ရန်ကုန်စေယုံကြီးမြောက်ကလာပါစေယုံကြီးအနောက်ပိုင်းစေယုံအရှေ့ပိုင်းစေယုံအင်းစိတ်စေယုံတင်ကန်းရွှေစေယုံတို့ကိုလည်းပဲအခုခါမှာနောင်ပြောင်းလဲလာမဲ့ COVID-19 နဲ့အတူကျွန်တော်တို့စေကူတာမှုများပေးနိုင်မှု COVID-19 နဲ့အတူနေပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်မှုအတွက်လည်းအဲ့ဒီစေယုံကြီးများရဲ့အနေအထားကိုယခုကတည်းကပြုပြင်ပြောင်းလဲလျက်ရှိပါတယ်
စီဂျုံနဲ့သွေးရောယောဂါတို့လိုမကူးဆက်နိုင်တဲ့ယောဂါတွေကိုကာဝယ်ထိန်းချုပ်နိုင်မှုအပြင်တီဗီ၊နှစ်ဖြားနဲ့ကာလာသားယောဂါတို့လိုကူးဆက်တတ်တဲ့ယောဂါတွေကိုကာဝယ်နိုင်မှုအရေးကြီးပြီးအဲ့ဒီယောဂါတွေနဲ့ဖြစ်ပွားသေးဆုံးမှုကိုလျှော့ချနိုင်မှုအတွက်လည်းကျန်းမာရေးဌာနပြည်အောင်စုဝင်ကြီးကတတိပေးထားပါတယ်။ယောဂါဘူးကူးဆက်ခံရသူတွေကိုယောဂါလက္ခဏာပေါ်မူတည်ပြီးသင့်တော်တဲ့ကုသမှုမျိုးပေးတယ်လို့ကျန်းမာရေးနဲ့အောက်ဆောင်ဝင်ကြီးဌာနဗဟုကူးဆက်ယောဂါတိုက်ချဲ့ရေးဌာနကညွှန်ကြားရင်းမူဒေါက်တာခင်ခင်ကြီးကဗီဒီယိုလေးကိုပြောပါတယ်။
အောက်ဆီဂျင်ပေးဖို့လို့အောက်ဆီဂျင်သရပီပေါ့နော်ရန်ဒက်စီပါပေးဖို့လို့ရန်ဒက်စီပါကွန်ဗလက်ဆန့်ပလက်စမာပေးဖို့လို့လည်းဆိုလေကွန်ဗလက်ဆန့်ပလက်စမာသတ်ဖြစ်ကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပေါင်ပေါက်ခါလေးသမားတော်ကြီးတွေမိဆေးတွေကနေပြီးတော့နော်ဒုနာသက်နိုင်သမျှအသေးပြောက်အနည်းဆုံးဖြောင်းဆန်းကုန်ဥဒပေးနေလို့ဒုနာပြောဆိုတန်ဖိုးကြီးတဲ့ဆန်းတဲ့နောက်ဆုံးပေါ်ဆေးဝါးတွေကိုလည်းတက်ပိုက်တဲ့အောင်ကြီးဌာနနိုင်လို့ဘုံအစ်စ်ကြီးချက်ကိုပဲကော်ပိုရိတ်ပြန်လမ်းညွှန်ချက်နဲ့အများဆုံးဝယ်ယူဖြစ်တင်းနဲ့ရှိတယ်လို့ပဲနော်ဒုနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ပလန့်တွေရောအောက်ဆီဂျင်အဲလိုရတဲ့ဆလန်ဒါတွေဖြစ်စည်းတာတော့ ICU တိဆောက်တာ ACU တိဆောက်တာဒါမျိုးတွေလည်းအကုန်လုံးတောင်းရနေပါတယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအကြီးကျယ်လူနာပေါင်း11000ကျော်ရှိနေပြီးသေဆုံးသူကတော့910ဦးရှိနေပါတယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာတန်ရုံးကတချို့ပြန်ကူးစက်မှုတွေတိုးလာနေတဲ့နိုင်ငံတနိုင်ငံဖြစ်လာနေတဲ့အတွက်အိန္ဒိယနိုင်ငံတွေကကူးစက်မှုတွေပြန့်နှံ့မလာအောင်နေဆက်တွေမှာထိန်းချုပ်ကန့်သတ်မှုတွေကိုလည်းမကြာသေးခင်ကစပြီးတိုးမြှင့်ထားကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကိုဝေကက်ရောဂါကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထုတ်ဖို့အမိတ်ကိုရက်ထက်တိုးထားပြီးစရအလုံယုံတွေရက်နာထားရတာကြောင့်အလုံသမားတွေဆက်ဝတ်နေရေးကြက်ထဲလာနေတယ်လို့တချို့ကတော့နေရပြန်ချင်နေကြတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနုံပါကက်ယောဂါကူးစက်မှုတွေနဲ့တဲဆောက်မှုတွေတိုးနေတာကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထောက်ဖို့အမိတ်ကိုတက်တန်းတိုးထားရတယ်လို့လုပ်ငန်းတွေလည်းရက်နာထားရတာကြောင့်အလုံသမားတွေအခက်ခဲနဲ့ရင်ဆိုင်လာနေကြရတာပါ
ရန်ကုန်တိုင်းဆွေးပြည်သားကဆက်ရောက်အလုပ်သမားတဦးဖြစ်တဲ့မလင်းလင်းထက်ကတော့တွင်တွင်မရှိတာကြောင့်နေရပြန်ရှင်နေပြီလို့ပြောပါတယ်
။ဟုတ်ပါတော့ဒီလိုပဲရှိတာတွေရောင်းချပြီးတော့ပေါက်တာပေါ့နော်။ပုံဝင်စွာမရှိဘူးလေ။အဲ့လိုမျိုးဆိုတဲ့အခါကျတော့ပိုက်သွားတော့တလန်းလောက်တော့သူတို့တောင်းခံနိုင်တယ်။တလန်းနှစ်လောက်ကျတော့သူတို့တောင်းမခံနိုင်တော့ဘူး။အဲ့နဲ့အကုန်လုံးကကဲပြန်မယ်။ပြန်ကြမယ်ဆိုပြီးတော့ကျတော့အဲ့လိုမျိုးတောင်းဆိုတဲ့အခါကျတော့လေပြန်လို့ကလည်းမရ။အဲ့လိုမျိုးဖြစ်နေလို့လေ။
နေရတဲ့နေရန်ကုန်မှာအလုပ်လာလုပ်နေကြတဲ့အလုပ်သမားတွေအနေနဲ့လုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်ဝင်ငွေမရှိဘဲဖြစ်နေပေမဲ့အတုံးစရိုက်ကတော့ရော့မသွားတာကြောင့်နေရပြန်ချင်နေကြတာပါ။ဒါကြောင့်လည်းတချို့ဖြစ်တဲ့နေနဲ့အိမ်ပြန်ဖို့အထိစဉ်းစားနေကြတယ်လို့လည်းရန်ကုန်တိုင်းတောက်ကလန်မြို့နယ်မှာအလုပ်လာလုပ်နေတဲ့ဦးတင်လှိုင်းကပြောပါတယ်
။ဒီမှာနေရတာအဆင်မပြေလို့ကျွန်တော်ငွေချင်းတွေဆိုရင်ဟိုရိုးတော့မှလမ်းလျှောက်ပြီးပြန်မယ်။တကယ်လို့ဖမ်းရင်တော့ဖမ်းတာမှသူတို့အတွက်ဟိုအခက်အခဲကိုကျော်လွတ်နိုင်နေချင်တာပေါ့နော်။ဟိုအဖမ်းခံလိုက်နေဆိုတဲ့သဘောပေါ်မှာဒီမှာကအိမ်ပေါ်ကနေရှာရင်နေရကမရှိသွားဖို့မရှိတော့မထူးဘူးခြေရောက်တော့ဖွဲ့နောက်ရောက်တော့ဖွဲ့အဲ့လိုလမ်းလျှောက်ပြန်ပြီးတော့အဖမ်းခံမယ်အဲ့လိုသိကူးနေတဲ့ဟိုချောင်းဖို့မမြင်ဘူးကျွန်တော်တကယ်ချင်းတော့တားရတယ်ခင်ဗျာအဲ့ဒီနေရတိဖြစ်နေတယ
်အလုံးမလုံးနိုင်တဲ့ရက်တွေကြာလာတဲ့နဲ့အများနေရပြန်လို့တူတယ်များလာနေပြီးပြန်ခွင့်ရဖို့အခွင့်အရေးတောင်းတူတွေရှိနေတယ်လို့လည်းရန်ကုန်မြို့ကကုလရထိတာပြဟိတအတဲအကထဥတင်မဝင်ကပြောပါတယ်အခက်အခဲဖြစ်လို့ရခိုင်ပြည်နယ်ကရောက်နေသူတွေတဲ့ကနေရပြန်ချင်တဲ့သူတွေကိုစီရင်ပြုစုထားတာ2000ကျော်လောက်ရှိနေတယ်လို့လည်းပြောပါတယ်
။ကျွန်တော်ဒေသဒီအညာပိုင်းတို့နောက်ပြီးတော့ဒီဟိုကျွန်တော်တို့စကိုင်းဖဲတို့မကွေးဖဲတို့အဲ့ဘက်လူတွေလည်းဒီမှာဒီအလုပ်သမားတွေတော်တော်ဒုက္ခရောက်နေကြတာပေါ့နော်။အခုဆိုအင်လက်စာကလည်းမပေးနိုင်ကြတော့ဘူးပြည်နယ်။နောက်ပြီးတော့ဒီနေသရီစားသေးဟိုအကုန်လုံးပေါ့ကမကမတွေဖြစ်နေကြတာပေါ့နော်။သူတို့တွေကဒီလကုန်းတော့မပြန်နိုင်တော့တော်တော်ကြီးအဖြစ်ကရှိတဲ့ငူတချို့ကြလည်းငူလင်းပြီးတော့ပြောရတာပေါ့နော်စိတ်မကောင်းတရားတွေတော့ကြားရပါတော့
ရေရပြန်ပို့ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ညှိနှိုင်းထားပြီးကိုဗစ်ကင်းရှင်ကြောင့်လက်မှတ်ပါရင်ပြန်လာခွင့်ပြုမှာဖြစ်ကြောင်းလည်းရခိုင်တိုင်းဒေသလူမျိုးရေးရာဝန်ကြီးဦးဆောင်အင်မောင်ကပြောပါတယ်အထက်ထဲကြောင့်နေရပြန်လို့သူ900ကျော်စီရင်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ထံတင်ပြထားတယ်လို့လည်းပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကတော့ကိုဗစ်ရောဂါပြန်ပေါ်လာတာကိုလည်းမလူချင်ဘူးဒီဒုက္ခရောက်နေတဲ့လူတွေကိုလည်းကိုယ့်ရဲ့ကိုယ့်ဒေသကိုပြန်ပို့ခြင်းနဲ့အဲ့ဒါကြောင့်တချို့အဲ့ထဲမှာဇီးိတ်ကိုတက်နိုင်တဲ့လူရှိမယ်ဇီးိတ်မတက်နိုင်တဲ့လူရှိမယ်ဇီးိတ်တက်နိုင်သလိုမတက်နိုင်မတက်နိုင်သလိုကျွန်တော်တို့အလူရှင်များကိုအလူခံပြီးတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကူညီဆောင်ရွက်ပေးတော့ပါမယ်ဒီကနေပြီးတော့ဒီလူတွေသားပြမရှိတော့ဒုက္ခရောက်လို့ကျွန်တော်တို့ကပြန်ပို့လိုက်တယ်ဒါပေမဲ့အဲ့ဒီပို့လိုက်တဲ့လူတွေကြောင့်ဥပမာယောဂရခိုင်မှာယောဂပို့ပြန်ပေါ်သွားတယ်ဆိုတဲ့ဟာမျိုးကိုလည်းမဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီမှာဆွတ်ပြင်မယ်တက်မှိုက်ဖြစ်စီမယ် negative ဖြစ်မှကျွန်တော်တို့ပို့မှာဖြစ်ပါတယ
်ကိုဝေယောဂကြောင့်ဆက်ရောင်အလုပ်ရုံတွေပိတ်ထားရတဲ့အချိန်မှာအခက်အခဲဖြစ်နေသူအလုပ်သမားတွေကိုကိုကြီးထောက်ပါဖို့အလုပ်သမားရဲ့လှုပ်ရှားသူတွေကလည်းတိုက်တွန်းနေကြတာပါလုပ်ငန်းတွေပိတ်ထားတဲ့အချိန်မှာအလုပ်သမားတွေကိုထောက်ပါဖို့အလုပ်သမားရေလှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကြားအစောပိုင်းမှာဆွေးနွေးမှုတချို့ရှိခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တော့မရှိခဲ့ပါဘူးရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားတဲ့မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံရွှေလီမြို့ထဲမှာယာနဲ့ချီရဲ့မြန်မာအလုပ်သမားတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုထောက်ခံတဲ့အနေနဲ့စုဝေးလှည့်လည်ခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါမြန်မာနိုင်ငံမူဆယ်မြို့တစ်ဖက်ကျန်တရုတ်နယ်စပ်ရွှေလီမြို့မှာလုံလုံနေရဲ့မြန်မာအလုပ်သမား400ကျော်လောက်ဟာ NLD ဒစိမ့်ပါရဲ့တရှိတ်ဒီဝေးပြီးဒီနေ့မနက်9နာရီခန့်နေ့လယ်12နာရီအထိဆိုင်ငယ်ရီနဲ့လှည့်လည်ထောက်ခံပွဲတစ်ခုလုပ်ခဲ့ပါတယ်ကိုဗစ်ကရောဂါကျန်းမာရေးစီကံချက်ကြီးကျင်းထားတဲ့ရွှေလီမြို့ထဲမှာအခုလိုလူစုလူဝေးနဲ့လှည့်လည်ခဲ့တဲ့မြန်မာတွေကိုတရုတ်ရဲတပ်ဖွဲ့ကနေ့လယ်10နာရီလောက်မှာဖမ်းဆီးလိုက်ပြီးမူဆယ်အုပ်ချုပ်ရေးဌာနကို WeChat ကနေသတင်းလှမ်းပို့ခဲ့ပါတယ်အခြေအနေတွေတည်ငြိမ်သွားရင်တရုတ်ဘက်ကသူတို့အားလုံးကိုမြန်မာဘက်အချမ်းလွှဲပြောင်းနိုင်တယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOE ကိုပြောပါတယ်
။အဲဒီမှာကျွန်တော်တို့ချီရောက်တာ400ခန်းလို့ရောက်တယ်။သူတို့စုရက်ကတော့အကျေကောင်းမှရှိတဲ့ကချင်မနောကွင်းလာရှိတယ်။အဲမနောကွင်းပန်းချံကိုအဲ့မှာစုကြတာပါ။အဲ့ဒီမြန်မာတွေကဟိုဘက်မှာရွှေပြောင်းအလုပ်သမားတွေပေါ့နေထိုင်ခွင့်လည်းရထားစာအုပ်ရထားတဲ့လူတွေပေါ့။သူတို့စီစဉ်နေသူတို့သူ့ဘူတော့အဲ့ဒီမှာအောင်နိုင်ရေးဆိုပြီးလှုပ်ဆော်တာပေါ့ဗျာခြေကောင်းနဲ့ချွေလီထိသွားတယ်ပေါ့ချွေလီကလည်းခြေကောင်းပြန်တယ်ပေါ့သွားကြတော့တရုတ်ရဲ့ဖမ်းတယ်ပေါ့ဗျာသူတို့စီကန်းချက်ကတော့သူတို့ကယောဂဖြစ်နေကာလမှာလူစုလူတွေသူတို့မလုပ်ကြဘူးလေမလုပ်ကြအမေကြီးလည်းသူ့ဒီသူ့အစူသူ့နိုင်ငံနဲ့သူဆိုင်တဲ့ဟိုဟာပေါ့စီမင်းစီကန်းလည်းထုတ်ထားတာဟုတ်
ကျေကောင်မျိုးတဲကပန်းညာနဲ့ရောက်တဲ့အခါမှာသူတို့အားလုံးကိုဒေသရဲတပ်ဖွဲ့ကဝန်းရံထားပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD တစ်စိတ်ရိုင်းနေထားတဲ့တိရှက်အင်ကြီးတွေကိုဖယ်ရှားဖို့ရဲကပြောခဲ့ပါတယ်။အဲဒီနောက်သူတို့အားလုံးကိုဘတ်စကားဆက်နှက်စင်းနဲ့ခေါ်ဆောင်သွားကြောင်းမြမလုံသားတို့က TikTok လူမှုကွန်ရက်ပေါ်အခုလိုတင်ခဲ့တာပါ။
အရာကြလေးတွေကုံလို့အင်းကြီးတွေကုံဆုပ်ခိုင်းနေဦးထုတ်တိသိန်းနဲ့အန်ဒီတစိမ့်ပါတဲ့မတ်တီရောပေါ့နော်မိန်းကလေးတွေကလွဲလို့အင်းကြီးကလွဲလို့ကျန်တဲ့ယောက်ျားလေးတွေကုံလုံးဆုပ်ပြီးတော့မှကျွန်မကျွန်တော်တို့ပြင်းပြနဲ့ရောက်တဲ့အချိန်မှာရင်းများလာတဲ့ပြီးတော့မှပေါ့နော်အပွဲကိုအကုန်လုံးဝိုင်းရံဝင်းရံထားခြင်းဖြစ်ပါတယ်နော
်ပေါ်ဆောင်သွားပြီးဖန်တော့ပါခင်ဗျမကားကြီးပေါင်း12စီးနဲ့ပေါ့ဗျာအပြည့်ပေါ့ခင်ဗျကားတစီးကိုလူအနည်းဆုံး80 80လောက်ပါခင်ဗျအဲ့ဒါခုအားတကယ်လို့များလမ်းပေါ်မှာရှိဆိုလို့ဒီကြီးကင်းနေပြန်ပြီးတော့ကျွန်တော်တို့ဒီဥပဒေကိုလုတ်ပေးတင်တာကိုလုတ်ပေးလို့ပါအောင်ဆင်းရ
သူတို့အားလုံးကိုစစ်ဆေးရပြီးအစဉ်စဉ်လုတ်ပြီးရင်တော့မြန်မာနိုင်ငံဘက်ချံပြန်ဆွဲပြောင်းပေးလိမ့်မယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့က VOA ကိုပြောပါတယ်ဒီလိုလူစုလူဝေးနဲ့လှည့်လည်တာကိုဥဆောင်ခဲ့သူတဦးကတော့သူဟာဒေသရဲတပ်ဖွဲ့စီမှာခွင်တောင်းပြီးလုတ်ခွင့်ရလို့ဒါကိုလုတ်ခဲ့ရဆိုပြီးအွန်လိုင်းပေါ်တင်ခဲ့တာပါသူတို့အနေနဲ့ဒီကာလအိပ်ပြောင်းဝဲမရတော့လို့တရုတ်မှလည်းမဲပေးခွင့်ဆုံးရှုံးနေလို့အခုလိုရွေးချယ်ခဲ့ရလို့ဆိုပါတယ်ကျေဟုံးပြည်နယ်အောက်ကမြို့နယ်တွေအနေနဲ့ပြည်နယ်အစိုးရစီကလုံပိုင်ခွင့်ကိုယူရမှာဖြစ်ပြီးအခုလိုလုံဆောင်လိုက်တဲ့အခြေအနေကြီးကြောင့်အများအပြားဖန်ဆီးခံရလာဆိုပြီးဝေဖန်ကြတဲ့အလို့သမားတွေလည်းရှိပါတယ်။ကျွန်တော်ကတော့စောထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့အကြားတိုက်ခိုက်မှုတွေဆက်တိုက်ဆုံးလို့ဖြစ်ပွားနေတာကြောင့်နောက်ထပ်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါပုရိဒမြို့နယ်စံကြီးဝေကျေးရွာအုပ်စုဝန်းတွင်ကျေးရွာနဲ့ခမွေချောင်းတောင်ကျောသျှောက်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာဒီနေ့ပါဆို၃ရက်မြောက်ဖြစ်နေပါပြီ။မနေ့ကလည်းတိုက်ပွဲပြင်းထန်လာကြောင်းဝန်းတွင်ရွာသားတွေပြင်းရှည်ရွာဘက်မှစစ်ဆောင်ရောက်ရှိနေတယ်လို့ပြင်းရှည်ရွာအုပ်ချုပ်ရေးမှူးဦးရွှေလှဖြူကပြောပါတယ်။
အေးဝန်ထဲပါကလူတွေတော့ကျွန်တော်တို့ရောမှာတော့ရှင်နေကြတယ်သူတို့ရောမိနာမှာတော့ဖြတ်ပြီးရှင်နေကြတယ်ပေါ့ပြန်တော့ကြတယ်မိနာရောက်တဲ့လူတွေရှိတယ်ဒီနေ့ရောက်တဲ့လူတွေရှိတယ်အဲ့ဒါခင်းမရှိတရားတော့ကြော်မှာခမချောင်းမှာတော့အဲ့ဒါတော့သူတို့တော့ဘူးကြီးတော်ကိုရှင်နေကြတယ်လို့ပြောတယ်ကြတယ်
အခုနောက်ဆုံးတိုက်ပွဲဖြစ်ပွားတဲ့နေရာအနီးတစ်ဝိုက်ကကျေးရွာတွေကဒေသခံတွေအခုခါဘူးကြီးတော်မျိုးဘက်ကိုထပ်မံတင်းချောင်းနေကြတယ်လို့လည်းပြောပါတယ်ပုရိဒမြို့နယ်မြို့သားနှုတ်တော်ကိုဆက်လက်မောင်ကျော်ဆန်ကတော့တိုက်ပွဲဖြစ်ပွားရာကအနီးနားရွာတွေကိုလက်နက်ကြီးကြီးချရောက်ကြကြောင်းကြောင်းလာကြီးထွက်ပြေးနေကြတာလို့ပြောပါတယ်
တိုက်ပွဲဖြစ်နေတာကတောင်ကြီးထဲမှာဖြစ်နေတာဒါပေမဲ့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာကိုခမာရ96လေးကပြီးလမ်းကြည့်တော့အဲ့ဒီရွာသားတွေမှာရိုက်ဆိုင်နေကြတာပေါ့ရွာသားတွေကြောက်ပြီးတော့ဖက်ပြေးတာပေါ့အဲ့ဒီဝန်လုံးရွာကလူတွေကအပိတ်ပေးတာကြတယ်သူတို့အဲ့ဒီရွာနဲ့နေတဲ့ရှင်ချီရမှာမနေ့ကနေကြတဲ့အောင်ဆက်ကြတယ်ဒီတချို့ကလေးတွေဘုံကြီးတော်မျိုးပေါ့ဆွေမျိုးတွေရှိနေနေရာကိုလာကြနေလို့ပြောတယ
်ဒီရပိုင်းတွင်းမှာဗုဒ္ဓတောင်ပါဝင်ရတိတောင်အမ်းမြွနယ်ဘက်မှာမြန်မာစစ်တပ်ဘက်ကထုံးစစ်တွေအချိန်မြင့်လာရာကတိုက်ပွဲတွေပြင်းထန်လာတာလို့အေအေဖွဲ့ပြောခွေးရခိုင်တုခါကပြောပါတယ
်မနေ့ကစပြီးတော့မှဒီဗုဒ္ဓတောင်မျိုးနယ်ရသေးတော်မျိုးနယ်ဒီအမ်းမျိုးနယ်ဘက်တွေမှာဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်အရှင်ကိုပို့ပြီးတော့မြင့်လာတယ်လို့ပြောလို့ရတာပေါ့နော်ဒီချိုးနေရာတွေမှာတော့ဒါနှစ်ဖက်အပြန်လားဟိုတိုက်ပွဲတွေကတော့ဟိုတောက်ရှောက်ဖြစ်နေတာပေါ့ဟိုဘူးတီတော်မျိုးနယ်ထဲမှာတော့ဒီခမွေချောင်းရွာအနီးကနေရာတွေကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့ကလေးကဒီတောက်ရှောက်ပြစ်ခတ်ပြီးတော့မှသူတို့ထိုးစစ်အကြီးကြီးလုပ်နေတာရှိတယ်
ပုရိဒမြို့နယ်နဲ့ရတိတောင်မြို့နယ်အောင်သာစီရွာတွေဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းသမတော်ပြောခွေရဘူကျုပ်စုံမင်းထွန်းကပြောပါတယ်
။မနေ့ကတော့ကျွန်တော်လိုက်ပုရိဒဝခေါချောင်းရမြောက်ဖက်မီတာ6000လောက်မှာတော့အေအေဖွဲ့နဲ့ထိတွေ့မှုဖြစ်ပွားကြတာရှိတယ်။ကျွန်တော်ကစစ်တီတချို့တန်းရပါတာရှိတယ်။ခြေဆွဲဘက်မှာလည်းလုံုံကြီးဖောင်ရွက်နေတဲ့အဖွဲ့ကိုအောင်သာစီဈေးရွာနာလေးကနေပြောကြ60မမနဲ့ကျွန်တော်လေးချက်လာပြစ်တယ်။ဒီကတန်းရရှိမှုတော့မရှိ
ပြည်ကြက်အောက်တိုဘာလ9ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ်စံကြီးဝေကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေကြားဒေသခံတို့ထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးဒေဆုံးမှုအတွက်လည်းတပ်မတော်နဲ့အေအေဘွဲ့တို့အပြန်အလှန်ပြစ်ဖို့ထားကြပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကတိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်ဒေဆုံးမှုတွေတိုးလာနေတာတွေဟာစစ်ရဇဝမှုမြောက်နိုင်ကြောင်းလည်းမကြာသေးခင်ကပဲကုလသမဂ္ဂထိပ်တန်းရာရှိသူကသတိပေးထားပါတယ်။အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်တဲ့လူရသချို့ကိုတွေ့ရတဲ့အတွက်စိတ်ရဆိုးမှုနဲ့လူသားသူ့အပေါ်ကျူးလွန်တဲ့ရဆိုးမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမစ္စပါချလက်ကပြီးခဲ့တဲ့လတည်းကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
Navy Party losing Yari, you know, Democratic Party of Grago, the Alu Bagatati, Malana in Ajao, the Ayuma, Yachin Shuja, Champagara, Mitch, or Town Kama. Shira, you call Marcus Leoni, Adria, Nazo Nation, Damme, you know, Democratic Party, GD, Ogra Ujamigo, Tommy Mumpoman in a lane, the Assessor at Muma, the Alu Bagatati, come to the Malana in Dirajao, Jonian Gunshira Daba.
ဒီနေ့ရုံကြီးရဲ့တတ်မှတ်ထားပေမဲ့တရားလိုဘက်ကတက်တည်ဒီကိုဆက်သွယ်မရသေးတဲ့အတွက်ရုံကြီးရဲ့ရှေ့ရဲ့ကြောင်းမန္တလေးတိုင်းချင်းသာဆိုင်မြို့နယ်ကတရားသူကြီးအကျော်မျိုးဝင်ကပြောပါတယ်ကျေးဇူးတင်တဲ့တရားဆက်ဆိုတာရဲ့အကျော်နဲ့ဆောင်ပြီးမှုနော်ဒီတစ်ခုမှာမနေ့ကတမန်ကစနုံးဆင့်ဆိုတာရဲ့တရားလေးတမန်ကဦးစင်ကလည်းပါတင်ကြတာသင်ရလာတော့တက်တည်ရတော့
老师，所以说，如果你理财的话，从那下步就是那个，就是那个，就是从那里头开始。那就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个，就是那个， ဲဗီဒီယိုကောနဲ့ယုံကြည်ရဲ့တစ်ကိုအကြောင်းကြားခဲ့တယ်လို့လည်းတရားသူကြီးကပြောပါတယ်အမှုမှာတော့တရားလူပြသက်သေဆဲဦးတင်ပြထားပြီးဖွင့်ဆိုထားတဲ့တရားလူပြသက်သေတွေကိုရှာမတွေ့ဘူးဆိုရင်ကြံရှိရဲ့သက်သေတွေနဲ့ဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့လည်းမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်မတွေ့ဘူးဆိုရင်တော့တချို့ဟာတွေဆက်လို့မရတော့ခေါ်ယူဆက်လို့မရတော့အဲ့လိုနေတာမျိုးကြတော့သူနဲ့တောင်းနဲ့သက်ဆိုင်တော့တရားလူဆိုရင်တရားလူတောင်းကိုယူထားတဲ့ပုံကိုခေါ်ဆက်တယ်ရိုးရိုးသက်သေမျိုးသက်တည်ဆိုခင်တော့သူတို့ကိုရှာမတူဘူးဆိုတော့မစစ်အောင်မရှိအောင်လည်းဘာလုပ်လို့ရအောင်ပြောရတာဒါပေမဲ့ဟိုရေဘူးကသဘောလေးပြောမှာပေါ့ထောင်ကပြီးသွားရင်ပြီးသွားကြအောင်ထောင်ကပြီးလို့ရှိရင်သူကြီးရဲ့ကြောင်ဒီမှာလည်းဟိုမျက်မျက်သက်တည်ချို့ဘာတရားမှရတော့ရှိအောင်မှာပါအကုန်လုံးတော့ကြောက်ဆုံးကြွယ်လုံးမှာမဟုတ်တော့ဘူးစိတ်ချင်ပေါ့နော်
ဂျီလီပါတီဥက္ကဋ္ဌဖန်ကြီးခန္ဓာပဲမဲ့သူ့ပါတီဝင်တချို့ကတော့နေပြည်တော်နဲ့မန္တလေးအပါဝင်တချို့မျိုးကြီးတွေမှာနိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးလှူရှားတာတွေရှိနေပါတယ်။ကျွန်တော်ထောင်ကမှမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဥက္ကဋ္ဌခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် NLD ပါတီရဲ့ရွေးကောက်ပွဲကြီးညာဇရမ်းမှာစစ်မှန်တဲ့ဒီမိုကရေစီကိုဖြစ်တွန်းနေမဲ့အခြေခံဥပဒေပေါ်ပေါ်ရေးဆိုတဲ့ဥတီချက်ကိုဖော်ပြထားပါတယ်ဒါပေမဲ့ NLD အစိုးရဟာအခြေခံဥပဒေကိုပြင်ဆင်ရမလိုတဲ့ပြုပြင်ရေးကိုလည်းစတင်အကောင်အထည်ဖော်နေတာတွေ့ရကြောင်းဥက္ကဋ္ဌကသုံးသပ်ထားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါရစေခင်ဗျာ
ရှေ့လကျင်းပမဲ့ရွေးကောက်ပွဲအတွက် NLD ပါတီက28မျက်နှာကြီးညာစွမ်းထုတ်ဝေထားပါတယ်အွန်လိုင်းခိုင်ဖို့မဲပေးစုဒီမိုကရေစီမှန်ကန်ရေး NLD ကိုဒုမဲပေးဆိုတဲ့ကျွေးကြော်ဇန်တွင်တဲ့အတူဥကဲချက်ဆုံးရကိုဖော်ပြပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးစစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းမဲ့အခြေခံဥပဒေပေါ်ပေါက်ရေးရေးရှည်တည်ထောင်ခိုင်မြဲမဲ့လုံခြုံဖွံ့ဖြိုးတိုးတက်ရေးစားတဲ့ဥတည်ချက်တွေဖြစ်ပါတယ်ဒီအရေးတွေအကောင်အထည်ပေါ်အောင် NLD အစိုးရရဲ့ဒုတိယ၅နှစ်လက်တန်းမှာဆက်လက်ကြိုးပမ်းမယ်လို့ကတိပေးလိုက်တာပါပဲဒီမိုကရေစီနည်းလမ်းနဲ့ပြည်သူကရွေးကောက်တင်မြှောက်တဲ့အရသာအစိုးရတဲ့မူဝါဒအတိုင်းတပ်မတော်ကရပ်တည်နိုင်ဖို့လဲကြိုးပမ်းမယ်လို့ဆိုပါတယ်။နောက်ပြီးတော့တရားဥပဒေစိုးမိုးရေးအတွက်ဥပဒေအတန်းဆောင်ရွက်တဲ့ရဲတပ်ဖွဲ့ပေါ်ပေါက်လာဖို့နဲ့ပြည်သူချစ်ခင်အားကိုးတဲ့ရဲအဖွဲ့ဖြစ်လာအောင်လဲကြိုးပမ်းမယ်လို့ဆိုပါတယ်။ဒ Democracy ကိုဖြစ်ထွန်းစေမယ့်အခြေခံဥပဒေပေါ်ပေါက်ရေးကိုလည်း NLD ပါတီကမျက်ကြည်ပြမခံတာတွေ့ရပါတယ်
။ဒီမိုကရေစီလမ်းကြောင်းကိုပိတ်ဆို့နေတဲ့2008အခြေခံဖွဲ့စည်းပုံပြင်ဆင်မှုခက်ခဲနေတာကိုကြည်ပြီးစိတ်ပြက်နေရင်မိမိကိုယ်ကိုမိမိချုပ်ချယ်ထားသလိုဖြစ်နေတယ်လို့ဩဂုတ်လ24ရက်နေ့ထုတ် Frontier စာဆောင် Editor အဘောကဆိုပါတယ်။လက်ရှိအခြေခံဥပဒေကြောင့်ဒီမိုကရေစီဖြစ်တွန်းဖို့မဖြစ်နိုင်ပေမဲ့နိုင်ငံရေးလို့မရဘူးလို့မပြောနိုင်ပါဘူး။ခွင့်တူးကညင်သူတွေကသာအပြောင်းလဲနဲ့ပြုပြင်ရေးမလုပ်ချင်ကြတာပါ။အခြေခံဥပဒေကိုမပြင်ဘဲတရားစီရင်ရေးဌာနကိုပြုပြင်ပြောင်းလဲနေပါလေ။တရားမျှတပြီးဗက်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ထူထောင်မယ်လို့ NLD ကြေညာစာရမ်းမှာဖော်ပြထားတာဟာအခြေခံဥပဒေကိုပြင်စရာမလိုတဲ့အလုပ်ဖြစ်ပါတယ်။ပြည်သူ့အတွက်တရားမျှတပြီးဗက်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ဟာဒီမိုကရေစီရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒီစနစ်အကောင့်တွေဖော်တာကောင်းပေမဲ့အခုတော့ငញ្ញမ်းရေးလှုပ်ရှားသူတွေကိုဖမ်းဆီးနေတော့မှဖြစ်ပါတယ
်အခြေခံဥပဒေကိုမပြင်ဘဲပြုတ်ပြင်ပြောင်းလဲရေးလုပ်တာကို NLD အစိုးရကပြသနေပါတယ်ထွေအုပ်လို့ခေါ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကို2018ဒီဇင်ဘာလ28ရက်နေ့ကစပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းဖွဲ့စည်းနိုင်တာဟာ NLD အစိုးရရဲ့ထင်ရှားတဲ့ပြုတ်ပြင်လုပ်ငန်းတစ်ခုဖြစ်ပါတယ်အစိုးရအုပ်ချုပ်ရေးရန်တရားကြီးကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကဆွဲထုတ်နိုင်တာဟာဒီမိုကရေစီပြုပြင်ရေးအတွက်အလွန်အရေးကြီးတယ်လို့အာရှဖောင်ဒေးရှင်းကိုယ်စားလှယ်ဒေါက်တာမက်သျူးအာနော်က2019မှာသုံးသပ်ထုတ်ပါတယ်ဒါဟာ NLD အစိုးရရဲ့အောင်မြင်မှုဖြစ်လို့အစိအချာထိမ့်သိမ့်ပြီးကောင်းမွန်အောင်လုပ်ရမယ်လို့ပညာရှင်ဒေါက်တာလက်လန်မက်ဒေါနော်ကဇွန်လ17ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားထားပါတယ်
အထွေထွေအုပ်ချုပ်ရေးဌာနဟာစေစိုးရအဆက်ဆက်မှာနှစ်ပေါင်းများစွာရပ်တည်ခဲ့တာမို့ဝန်ထမ်းတွေထဲမှာအငြင်းစားစစ်ဖို့ကအများစုဖြစ်ပါတယ်။သူတို့ရဲ့အကြီးအကဲကစေဦးစီးချုပ်ဖြစ်ပါတယ်။အစိုးရဌာနတိုင်းမှာလည်းအငြင်းစားစစ်ဖို့တွေရှိပါတယ်။ရှောင်လို့မရနိုင်ပါဘူး။ပြည်ရေးရေးဝန်ကြီးစစ်ဖို့လောက်အောက်ကထွေအုပ်ဌာနကိုအရသာလက်အောက်လွှဲပြောင်းလိုက်တယ်ဆိုပေမဲ့အရသာပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဟာလေတက်ကအငြင်းစားဘုံမှုကြီးဦးမင်းသူဖြစ်ပါတယ်။စစ်ဖို့ဟောင်းတွေနဲ့လက်တွဲပြီးလုပ်ကန်ရင်းရသအုပ်ချုပ်ရေးစနစ်တည်ထောင်တဲ့သဘောဖြစ်ပါတယ်။ NLD အစိုးရရဲ့ရေရှည်တည်ထောင်ခံမြေဖွံ့ဖြိုးတိုးတက်ရေးစီမံကိန်း2018ကနေ2030နဲ့ဆက်နွယ်ပြီးထွေအုပ်ဌာနကိုပြုပြင်သွားမယ်လို့2019နိုဝင်ဘာအစည်းအဝေးမှာဦးမင်းသူကပြောသွားပါတယ
်။ Democracy Federal ပြည်ထောင်စုတည်ဆောက်ရမှာအထွေထွေအုပ်ချုပ်ရေးဌာနပါဝင်မယ်လို့ဦးမင်းသူကပြောပါတယ်။အခြေခံဥပဒေပုံမှန်260အရာတိုင်းနယ်ပြည်နယ်ထွေအုပ်ဦးစီးရဲ့ဌာနမှူးဟာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အထွေထွေမှူးလည်းဖြစ်ပါတယ်။တိုင်းနယ်ပြည်နယ်မှာသီးခြားအုပ်ချုပ်ရေးရန်တရားမရှိတဲ့အတွက်တိုင်းနယ်ပြည်နယ်ရဲ့ထွေအုပ်ရုံးဟာတိုင်းနယ်ပြည်နယ်အစိုးရရဲ့ရုံးလည်းဖြစ်တယ်လို့အခြေခံဥပဒေကဆိုပါတယ်။တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးရာလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့ထွေအုပ်ဌာနဟာတိုင်းနယ်ပြည်နယ်ရဲ့ရုံးအမှုတန်းလည်းဖြစ်နေပြန်ပါတယ်။တိုင်းနယ်ပြည်နယ်အစိုးရရဲ့လုပ်ငန်းမှာအထွေထွေအုပ်ချုပ်ရေးဌာနဟာအဓိကပါဝင်ပေနဲ့ပြည်ထောင်စုဝန်ကြီးကိုသာအစီရင်ခံဖို့တာဝန်ရှိပါတယ်။တိုင်းနယ်ပြည်နယ်အစိုးရဟာသူ့ရဲ့အထူးရင်းမှုခန့်တဲ့နေရာမှာအဆုံးအဖြတ်ပြင်လိုက်ခွင့်မရှိပါဘူး။ဒီပြဿနာဟာအထွေထွေအုပ်ချုပ်ရေးဌာနပြည်ပြင်းရေးလုပ်ရင်းပြည်လည်သွားဖွယ်ရှိပါတယ်။ဒါကြောင့် Federal စနစ်ကိုအောက်ခြေကစပြီးတည်ဆောက်ရမှာထွေအုပ်ဌာနပြည်ပြင်းရေးဟာအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့ဆေးရုံအရောက်နောက်ကျတာအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးမှုများလာရမှာသက်ကြီးနဲ့ယောဂအခမ်းရှိသူတွေအကူးခံရတာအပြင်ဆေးရုံအရောက်နောက်ကျတာတွေများလာတာလည်းအဓိကဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုဆေးရုံနောက်ကျရောက်ပြီးသေနှုန်းတွေဆက်မများရအောင်ဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါလေ
။ဟုတ်ကဲ့ဒီဘောစကူဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ကြောင့်သေဆုံးနှုန်းကများလာတာအပြေပေါ်ဆရာနော်ဒီသေဆုံးသူတချို့ကလည်းဆေးရုံရောက်ပြီးမှပဲသေဆုံးပြီးမှပိုးရှိမှန်းနောက်ပါလိုက်စစ်မိတယ်ပေါ့ဆရာနော်ဆိုလိုတာကတော့ဒီဆေးရုံအရောက်နောက်ကျခဲ့တယ်လို့ပြောရပါပါဆရာ
အဲ့အရာတွေကဝယ်ဖို့ကြီးသူတို့အဓိကအရေးကြီးဆုံးပါမှာကြတယ်ဆရာကြီ
းကျွန်တော်တို့အခုကိုဗစ်ဒုတိယလိုင်းလာတဲ့ခါလာအတွင်းမှာရပ်ပေါင်းများစွာတပြေးတပြေးနဲ့သေဆုံးမှုတွေများလာခြင်းအကြောင်းရင်းနေရတယ်ပဲဒုနာရီယာဆေးကိုရောက်လာကြတဲ့အခါကျရင်အသက်အန္တရာယ်ရှိလောက်အောင်ကုသမှုရန်နောက်ကျလောက်အောင်ဒီလိုအခြေအနေမျိုးတွေနဲ့ရောက်လာတယ်ဆောက်အဲ့လိုရောက်လာတဲ့လူတွေရဲ့ပမာဏကကျွန်တော်တို့အရေးပေါ်ဌာနတွေမှာ4-5ယောက်တပြိုင်တည်းအသက်လူနေရတဲ့အခြေအနေမျိုးအထိသူကရောက်လာဒါအပြင်အိမ်တွေကနေပြီးတော့ခေါ်လာတဲ့လူတွေကိုသေးုံရောက်ရှိသေးဆုံးနဲ့ရှိသလိုလမ်းမှာသေးဆုံးအိမ်မှာသေးဆုံးဒါမျိုးတွေပါသေးုံတွေကိုရောက်လာလို့ကျွန်တော်တို့ကစမ်းသပ်ဖို့လိုတဲ့အတွက်ကြောင့်ဆွတ်ယူပြီးတော့စမ်းသပ်ကြည့်တဲ့အခါမှာလည်းတို့ကလည်းပဲ positive တွေဖြစ်နေတာကိုအများကြီးသွားသွားပြီးတော့တွေ့နေရဒီဟာဘာလို့ပြသလဲဆိုတဲ့အခါကျတော့လူတွေကကိုဗစ်ကိုအိမ်မှာကူးစက်ခံနေရပြီးတော့မသိကြတာတတိကြတဲ့လူတွေကလည်းပဲသေးုံသေးကန်းတွေကိုသွားလာတာလည်းခက်ခဲတဲ့အခြေအနေသေးုံသေးကန်းတွေကိုဓာပြဖို့ကြောက်ရွံ့တဲ့အခြေအနေမျိုးနဲ့အိမ်မှာဒီမဆိုင်တဲ့နေပြတဲ့အခြေအနေမျိုးတွေရှိနေတယ်လို့ထင်တယ်။ဒါအပြင်မီဒီယာမျိုးမျိုးမှာမျိုးမျိုးဘိုလ်လိုကုလို့ရတယ်ဒီလိုကုလို့ရတယ်ဆိုဒီ traditional နီးနဲ့ကျက်သွန်ညီစားလိုက်ပါလားတို့မီယိုဖလာဆေးတွေနဲ့ဆေးမီးတို့တွေနဲ့ဖြစ်တယ်လို့ကုနေလို့မရတဲ့ယောဂအခြေအနေဖြစ်တယ်ဆိုတာကိုသိစေချင်တယ
်။ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့လိုကုနေရင်းနဲ့ဆေးရုံနောက်ကျတဲ့အခြေအနေကိုဘယ်လိုပဲပုံရောက်တာလဲ
။ဒီ COVID virus ကစုတ်ခဲကိုခြူသွေးမိပြီဆိုတာနဲ့တိုင်နဲ့အစုတ်ကသက်ရှူလမ်းကြောင်းမှာအောက်ဆီဂျင်ကိုသယ်ဆောင်နိုင်တဲ့ပမာဏကိုဖြည့်ဆည်းလိုက်တဲ့အတွက်ကြောင့်ဒီလူနာတစ်ယောက်ကသွေးထဲမှာအောက်ဆီဂျင်ပျော်ဝင်မှုလုံးနေကျသပြီးတဲ့အခါကျတော့ရုတ်တရက်မောပေါက်လာပြီးတော့ချက်ချင်းဆိုလိုပဲအောက်ဆီဂျင်ပမာဏဆိုတာ100ရာခိုင်နှုန်း98 99 100ဒီလူကောင်းတစ်ယောက်မှာအဲ့လောက်ရှိပါတယ်အဲ့လောက်ရှိတဲ့ပမာဏကနေပြီးတော့ရုတ်ချီးဆိုလိုပဲ90 80 85 90အဲ့ဒီပတ်ဝန်းကျင်ကိုရုတ်တရက်ကျသွားပြီဆိုတာနဲ့ဒီပြိုင်ကပြန်တင်ဖို့ကတိတ်မလွယ်ပါဘူးဒါကြောင့်မလို့ဒီလိုမျိုးသေဆုံးမှုတွေမရှိနေရအောင်ကကိုဗစ်နဲ့ပတ်သက်တဲ့ရောဂါလက္ခဏာတွေကုလုံးလုံးနဲ့ဖြစ်တဲ့အနှံ့မြရတာတော့ကစပြီးတော့ပေါ့လေဖျားမယ်ချောင်းဆိုးမယ်တုပ်ကွေးလိုမျိုးလက္ခဏာတွေပေါ်မယ်ဒီလိုအခြေအနေမျိုးတွေရောက်လာတဲ့အချိန်မှာသတိပြုဖို့လိုတာကကိုယ့်ရှိမှာတေလောက်တဲ့တခြားအခံရောဂါရှိမရှိနှလုံးသွေးတို့စီးကျူကင်ဆာနဲ့ဆိုင်တဲ့ရောဂါတွေတခြားကြောက်ကအသည်တို့ဒီလိုရောဂါအခံရှိတဲ့လူနာတွေဆိုရင်ရောဂါလက္ခဏာစပြတာနဲ့တပြိုင်နဲ့ဆက်ဆိုင်ရာဆေးရုံဆေးခန်းမှာစနစ်တကျသမှုမကန်ယူနိုင်ရင်နောက်ကျပြီးမှဆေးရုံရောက်ရင်ခုနလိုအောက်ဆီဂျင်ပမာဏက90 80လောက်နဲ့လာတဲ့အချိန်မှာအသက်ရှင်နိုင်မှုအရင်နည်းသွားတဲ့အချိန်မျိုးတွေဖြစ်တယ်။ဒါကြောင့်မို့အထူးသဖြင့်တော့ယောဂါအခံရှိသောသူများနဲ့အသက်ကြီးသောသူများသည်စောစောစီစီချက်ချင်းလာဖို့လိုအပ်တယ်။အလားတူပဲကျမကြီးကောင်းနေတဲ့လူတွေကလည်းပဲအခုဗမာပြည်ထဲမှာလောလောဆယ်ရန်ကုန်မှာတွေ့နေရတဲ့ COVID virus မျိုးစားအရလူငယ်လူရွယ်တွေကထိပြီးတော့အခံရောဂါမရှိတဲ့လူတွေကလည်း900ခန့်လောက်600ခန့်လောက်ပြေဆုံးနေတဲ့အခါမှာခုအကောင်းကြီးခဏနေလို့တနင်္လာနေ့တွေမှာရုတ်တရက်ပြုတ်ကျသွားတဲ့အောက်ဆီဂျင်ပမာဏဖြစ်တဲ့အတွက်ကြောင့်ဒီဥစ္စာအရင်အန္တရာယ်ကြီးတယ်အရင်ကျနေတဲ့အချိန်ကျမှရောက်လာရင်အသက်ရှင်နိုင်မှုအခွင့်အလမ်းရပ်နေတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပထူးသဖြင့်ဆရာကပြောတဲ့ယောဂအခက်ရှိတဲ့သူတွေအသက်ကြီးတွေနေရာမှာဆရာကြီးမြန်မြန်ကူးစက်နိုင်တဲ့နေရာတွေကအသက်ကြီးတွေအတွက်ရောဆရာကြီးကပါမှာဆိုလဲအိမ်တွေမှာရောပေါ့နော်
ကိုယ့်ရဲ့အိမ်မှာတကြီးရွယ်ဦးတွေရှိနေတယ်ဆိုရင်လည်းပဲသူတို့သတိထားဆောင်ကြည့်ပြီးတော့သူတို့ဒီလက္ခဏာကြမပြသူတို့ကိုယ်တိုင်နားလဲခြင်းမှလည်းနားလဲမယ်ဒါပေမဲ့နားလဲတဲ့အိမ်သူအိမ်သားကနေပြီးတော့ဒါသူတို့အငဲမပြတ်ခင်ဥပစာကြည့်ပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့လက္ခဏာတွေစပေါ်လာတဲ့ဒီပိုင်းနဲ့စောစောစီးစီးခေါ်လာဖို့လိုတယ်သူတို့ပြတော့တကြီးရွယ်ဦးတွေကြီးစုပြီးတော့ထားတဲ့ဘိုးဘွားရေးတာလိုဟာမျိုးဒီလိုနေရာမျိုးကလည်းတာဝန်ခံဆရာဝန်သူတို့တာဝန်ခံကြီးကျက်တဲ့သူတွေကလည်းပဲတကြီးရွယ်ဦးတွေရဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုဒီစဉ်ဒီတိုင်းစောင့်ကြည့်နေဖို့လိုတယ်
ဟုတ်ကဲ့ဆရာကြီးတက်ကြီးတွေဆရာတော်ကြီးတွေမေတ္တလရှင်ကြီးတွေအတွက်ပေါ့ဆရာကြီး
ကျွန်တော်တို့ဒီရန်ကုန်မှာဖြစ်နေတဲ့ကိုဗစ်ဆိုရင်ဟိုပထမဆုံးစတာကတော့ရွာမပုံကြီးကျောင်းပေါ့နော်အဲ့ဒီကနေစွန်းလုံးကူပီယက်တော့အခုရန်ကုန်မြို့လယ်ကောင်မှာရှိနေတဲ့တိန်တော်ကြီးသူတကူပြီးတကူပြစ်လာတဲ့အခြေအနေကကူးဆက်မှုတွေများနေတာကိုဒါတေချာပေါက်ဖြစ်ရတယ်ဆုံးမှုရှော့ချနိုင်အောင်ဒီလိုနေရာတွေကြတော့ကျန်းမာရေးနဲ့ပတ်သက်တဲ့လူနဲ့ထိတွေ့မှုပို့ပြီးတော့နေတဲ့နေရာဖြစ်တာပေါ့နော်အဲ့တော့ဒီလိုနေရာတွေမှာတကြီးရွယ်ဦးတွေနဲ့ဒီဆရာတော်ကြီးတွေပြည်သားရှင်ကြီးတွေတကယ်လို့ရှိခဲ့မယ်အခံယောဂရှိတဲ့ဆရာတော်တွေရှိခဲ့မယ်ဆိုရင်ငကိုတော့ကပြနေကြဆရာဝန်တွေရှိကောင်းရှိနိုင်တယ်ကျမရေးမှုတွေရှိကောင်းရှိနိုင်တယ်အဲ့ဒီလူတွေကလည်းပဲအခါလျော်စွာလူတတ်မှုပြုတဲ့အနေနဲ့ပဲဖြစ်ဖြစ်ပြုစုဆောင်ရှောက်ပေးနိုင်တယ်ဆိုရင်တော့ပို့ပြီးတော့တင့်တော်မယ်ဒါမှမဟုတ်လည်းပဲကျောင်းဝဆရာတော်တွေအနေနဲ့အကူအညီတောင်းရင်ပဲဖြစ်ဖြစ်ကျမရေးအဖွဲ့တွေအနေနဲ့ပနာမစစ်ဆေးတဲ့အခြေအနေမျိုးကိုဗစ်ကူးစက်တာမကူးစက်တာကိုအရင်စစ်ဆေးမှုမတိုင်ခင်လောလောဆယ်သူတို့ချိန်မှာရှိနေတဲ့အခံယောဂါတွေဟာတည်ငြိမ်မှုရှိရလားဆိုတာကိုအရင်ဆုံးစစ်ဆေးမယ်ပြီးရင် COVID နဲ့ပတ်သက်လက္ခဏာတွေကိုဘယ်လိုစောင့်ကြည့်ရလဲဆိုတာကိုဖုန်းတော်ကြီးကြောင်းနေထဲမှာရှိတဲ့ပညာတတ်နားလည်တဲ့ကျွမ်းနဲ့ဆရာတော်တွေလည်းရှိမှာပါ။ကျန်းဟန်းတွေလည်းရှိမှာပါ။သူတို့ကိုသင်ကြားပြသပေးတာမျိုးအဲ့ဒီမျိုးကတော့သူတို့ချင်မှာဇာရွက်စာတန်းနေနဲ့ဖိနိုင်းနေပါတယ်နဲ့ပြည်ပေးတဲ့ဟာမျိုးဒီလိုလက္ခဏာတွေပေါ်ရင်ချက်ချင်းပြတာပါဆိုတာမျိုးသူကူညီအသေးနေရလည်းပဲတကယ်တော့လိုအပ်ခဲ့လို့အရေးပေါ်ရှိရင်ဒီဖုန်းကြီးကြောင်းနေတကြီးရွယ်ဦးတွေရှိတဲ့နေရာတွေမှာအရေးပေါ်လူနာတည်ရင်နဲ့အမြန်ဆုံးဆေးရုံဆေးကန်းကိုရောက်နိုင်မှုအတွက်သက်ဆိုင်ရာအရေးပေါ်ဖုန်းနံပါတ်တွေပါတဲ့ညာတွေဖုန်းကြီးကြောင်းနေရာလည်းပဲယူထားသင့်ပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ဆေးရုံဆေးကန်းရောက်လာရင်တော့ထစ်လာနိုင်တဲ့ပြဿနာကိုစောင့်ကြည့်ပြီးတော့ဖြေရှင်းပေးနိုင်တော့ပါဆရာနော်
အခုဆိုရင်ဆေးရုံဆေးကန်းတိုင်းမှာအောက်ဆီဂျင်ကိုလိုလိုလောက်လောက်ယူလို့ရအောင်ကျွန်တော်တို့ကအလင်းအမြန်ပြင်ဆင်ထားတယ်လောလောဆယ်အခြေအနေရဒီမှာလုံလုံလောက်လောက်ရှူနိုင်တဲ့အခြေအနေမှာရှိပါတယ်ဒါကြောင့်မလို့ဟိုလာခဲ့ပါလို့ကျွန်တော်တို့ကဘယ်လိုအရေးအကြောင်းရှိခဲ့လို့ရှိရင်အောက်ဆီဂျင်ဆိုတာကဒီကိုဗစ်မှာအရေးကြီးဆုံးကုသမှုပဲအောက်ဆီဂျင်ကျနေတဲ့အချိန်မှာအောက်ဆီဂျင်80ကျနေတဲ့အချိန်မှာရှူလိုက်လို့95ပြန်တက်လာရင်ကိုပဲအခန့်ရောဂါတွေအတွက်စိုးမတော့အောင်ကာကွယ်ထားနေကိုဗစ်နဲ့ပတ်သက်တဲ့ကုသမှုလည်းပေးနိုင်တယ်အခန့်ယောဂါတွေအတွက်ကုသမှုလည်းပဲပေးနိုင်တယ်ဒီနှစ်ခုပေါင်းပြီးတော့ခုရင်တည်ဆုံမှုလုံးတွေကျသွားမှာဒါကြောင့်မို့လည်းပဲစောစောသာလျှင်ဈေးဥစည်းကံကိုလာကြဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာအလုံးလုံးဒီနာရီဈေးဥနောက်မချပဲရောက်လာပြီးတော့တည်ဆုံမှုတွေကျဆင်းနိုင်ပါဆိုလို့စုပေါင်းပေးလိုက်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါစီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့ရခိုင်ပြည်နယ်ကစစ်တွေမြင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာတော့ဆစ်ဆန့်ကျင်ရေးစာရေးသားလှုပ်ရှားမှုတွေဖြစ်ပေါ်နေပါတယ်တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်ဆစ်ဆောင်900ကျော်စားနပ်ရိက္ခာအခက်အခဲကြုံတွေ့နေကြရတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းနာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘယ်လိုမြင်ကြပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ဆန့်ကျင်ရေးစာတွေကိုလူအသွားလာများတဲ့လမ်းတရားတွေပေါ်မှာမှုတ်ဆေးတွေနဲ့ရေးသားမှုတွေဒီတရင်ပတ်အတွင်းဆက်တိုက်ဖြစ်ပေါ်နေပါတယ်စက်တင်ဘာလ6ရက်နေ့ည9နာရီခန့်ကတောင်ကုတ်မြို့ကအထက်လူသွားလာများတဲ့လမ်းမကြီးကိုင်းရှည်တရားချောင်းကောက်မြို့ပတ်လမ်းနဲ့တခြားနေရာတွေမှာမှုတ်ဆေးအနီတွေနဲ့ပြည်နယ်အစိုးရအယုံကြည်မရှိဖက်ဆက်လူတက်အစိုးရစန့်ကျင်ကြဆိုတဲ့အစသန်းတွေကိုအမည်မသိသူတွေကရေးသားခဲ့ကြတယ်လို့တောင်ကုတ်မြို့ခံတွေကပြောပါတယ်အဲ့ဒီစာတမ်းတွေကိုလူတွေတွေ့ရှိပြီးနိုင်ပိုင်းအကြာမှာပဲရဲတပ်ဖွဲ့ကမှုတ်ဆေးအဖြူတွေနဲ့ပြန်လည်ဖျက်ဆီးလိုက်တယ်လို့တောင်ကုတ်ဒေသခံကိုစိုးအောင်ကပြောပါတယ်အလားတူစစ်တွေမြို့မှာလည်းစက်တင်ဘာလ4ရက်နေ့ကလမ်းမတွေမှာဖက်ဆက်လူတက်ဝါဒစန့်ကျင်ကြစတဲ့စာတွေကိုမှုတ်ဆေးအနေနဲ့ရေးသားခဲ့ကြတယ်လို့မင်းပြမြို့ပေါ်မှာလည်းမကြသေးမီကရေးသားခဲ့ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာဖြစ်ပွားနေတဲ့အစိုးရသမ္မတော်နဲ့ RCSSSC တောင်ပိုင်းရှမ်းပြည်သမ္မတော်တို့ကြားစိုက်ပွဲတွေကြောင့်ဘုံမိုးကျေးရွာဘက်မှာစစ်ကြောင်1000ကျော်ရှိနေပြီး900ကျော်ဟာစန္ဒရိကအခက်ခဲနဲ့ကြုံတွေ့နေရပါတယ်အောက်တိုဘာလ2ရက်နေ့ကနေ9ရက်နေ့ထိကြောင်မဲမြို့နယ်တောင်ဖက်ပိုင်းမှာစိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနေအိမ်ပေါ်မှာလက်နက်ကြီးကြီးကျလို့ရွာသားတယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်ကြောင်900ရှိတဲ့တောင်ထိပ်ရွာဘုံကြီးကျောင်းလေးတစ်ပိုက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်ကြောင်တွေရှိတဲ့နေရာကိုရိတ်ခါသွားမပို့နိုင်သေးဘူးလို့ကြောင်မဲမျိုးစစ်ကြောင်ကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။မြန်မာသမ္မတဟာအောက်တိုဘာလကုန်သည့်တဖက်သားပြည်ရကာလစုံမြင့်စားကြောင်းကြေညာထားပေမဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။
မြမတက်မတော်နဲ့ရခိုင်တပ်တော်အီအီတို့စစ်မဲ့ဖြစ်ပွားရာဒေသပလက်ဝမြို့မှာနေမြေလုံးကျုံရေးချင်နေရ73စီတည်ယူနေတာကြောင့်အော်တိုဘာလ10ရက်နေ့ကစပြီးလျှက်စစ်တပ်အားပြတ်တောက်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ဟာမဟာတပ်အားလိုက်မရသေးတာကြောင့်မြို့နယ်လက်စစ်တပ်အားဖြန့်ဖြူးရေးဦးစီးဌာနကနေဒီဇယ်စီအသုံးပြုပြီးရခိုင်ကတည့်ရက်မှာ၄နာရီလက်စစ်တပ်အားဖြန့်ဖြူးပေးပေမဲ့ဒီဇယ်စီပြက်လက်သွားတဲ့အတွက်အော်တိုဘာလာတည့်ရက်နေ့ကစပြီးလက်စစ်တပ်အားဖြန့်ဖြူးမှုရပ်တန့်သွားခဲ့တာပါပလောဝမြို့နယ်ဟာနယ်မြေတည်ငြိမ်မှုမရှိတာကြောင့်အခြေခံစားတောက်ကုန်ပြက်လက်မှုတွေလည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်မြောက်ပိုင်းကိုဂရိတ်ကလန်ဟောင်းမှာတမတော်သားနှစ်ဦးပြစ်တက်ခံရမှုဖြစ်စဉ်မှာကရင်မျိုးရလူမျိုးကြီးတမတော် KNL ဆရာသက်တိုင်ရင်ကစာဝင်ရှိသူသူစေခန်းခဲ့ကြောင်းတမတော်ရဲ့ထုတ်ပြန်ချက်ပေါ်မှာ KNL ဘက်ကပြန်လည်ငြင်းဆိုထားပါတယ်ကအန်အယ်လီတမခွနဲ့လောက်ခံတိုက်ရင်ဆရာသက်သက်ခွဲသုံးကသတ်စုမှုသိရှိတဲ့စောကောလူဆိုသူခိုင်းစေချက်ရကျွလွန်တာလို့ဖန်စီသာမိသူလူရဲ့ဆက်ဆိုချက်ပေါ်မှာကိုကားပြီးသမတော်ဘက်ကထုတ်ပြန်ထားပါတယ်ဖန်စီသာမိသူလူရဲ့ဆက်ဆိုချက်ထဲမှာစေခိုင်းသူသတ်စုမှုနာမည်နဲ့ပတ်သက်ပြီး၎င်းတို့တိုက်ရင်မှာမရှိသလိုအစိုးရဖမ်းမိရသူသူမှလည်းကအန်အယ်လီတပ်ဖွဲ့ဝင်မဟုတ်ပဲတိုက်ရဲကိုပိုင်နံပါတ်မရှိကြောင်းကအန်အယ်လီဆရာသက်တိုက်ရင်တာဝန်ရှိသူသူကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့မှာမြောက်ပြည်ကော်ဂရိတ်ကလန်ဟောင်းမှာဆက်တွေရေဆက်ယုံစောက်တဲ့တမရော်သားလူအသက်ခံရပြီး၎င်းရုပ်လောင်းကိုသယ်ယူစင်မှာမိုင်းပေါက်ခွဲတာကြောင့်တမရော်သား3ဦးဆက်မှတေဆုံးသွားခဲ့ပါတယ်
မွန်ပြတဲ့ပါတီထိန်းချုပ်နေမည်အတွင်းမှာနေထိုင်ကြတဲ့အယက်သားနိုင်ငံသားစစ်စစ်ရေးကပ်ပြားမပုံတင်မရှိသူလူဦးရေ2000ဝန်းကျင်ခန့်ကိုရွေးကောက်ပွဲအမိပြုလုပ်ပေးဖို့လိုလားတယ်လို့မွန်ပြတဲ့ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလေကပြောပါရယ်မွန်ပြတဲ့ပါတီအရိယာနဲ့ဆက်ဆက်တဲ့ကရင်ရွာတွေမှာကရင်တိုင်းသားရေးရာဝန်ကြီးကမြို့နယ်လဝကနဲ့ညှိနှိုင်းပူးပေါင်းပြီးတော့မပုံတင်လှုပ်ထားပေးပြီးဖြစ်ပေမဲ့မွန်ပြတဲ့ထိန်းချုပ်နေမည်ကြတော့မွန်ပြည်နယ်အစိုးရကအမျိုးသားပြန်တဲ့တင်ရည်နဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အထိတင်ပြမယ်ဆိုတာကြောင့်ရှင်းလင်းမှုမရှိဘူးလို့နိုင်ပညာလေကဆိုပါတယ်လက်တလုံးမွန်ပြည်နယ်မှာလူဦးရေ 9,000 ကျော်မှပုံတင်မရှိသူဖြစ်နေပြီး COVID-19 ကြောင့်ရွေးကောက်ပွဲအမိမှပုံတင်ပြုလုပ်ဖို့အချိန်မမီတော့ကြောင်းရွေးကောက်ပွဲမဲထည့်နိုင်ဖို့အတွက်ကိုထောက်ခံစာပြုလုပ်ပြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲမွန်ပြည်နယ်ထံတရားဝင်စာပေးပို့ထားတယ်လို့လည်းမွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးတင်ချေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်နိုဝင်ဘာလမှာပါတီစုံရွေးကောက်ပွဲကိုကျင်းပတော့မှာဖြစ်သလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NTA မှာလက်မှတ်ရေးထိုးထားတဲ့တိုင်းနာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘလို့မြင်ကြပါသလဲဆိုတာကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်မွန်ပြည်တစ်ပါတီရဲ့တပ်ဖွဲ့ဝင်တွေကိုလာမယ့်2020ရွေးကောက်ပွဲမှာမိမိတို့ကြံ့ညစ်တဲ့ပါတီမဲပေးခွင့်ပြုထားတယ်လို့ဗိုလ်လုံးမှုဆောင်ဖွဲ့ဝင်နိုင်အောင်မင်းကြီးကအခုလိုပြောပါတယ်
ဘယ်မဲ့ area ရှိတယ်ဘသူတို့အမှတ်ပုံတင်ကြသူတို့ဘယ် area လဲဆိုတာသူတို့ဒါကျွန်တော်တို့မပိတ်တင်ဘူးသူတို့ရဲ့ခွင့်ပြုတာကမဲသားထဲလို့ခွင့်ပြုပါတယ်မိမိဘနေရမှာသူ percentage ရှိတယ်လေဒါတော့သူတို့မဲထဲနိုင်ဘူးသူတို့စီရင်ရှိထားပြီးဆိုတော့မူလကလေးကခွင့်ပြုထားတာရှိတယ်ဆိုတော့လေအဲမိမိကျက်တင်နေတဲ့ရာပါတီကိုတော့အမေမိကူစံတန်းရောက်မဲသွားထည့်လို့ရတယ်ကျွန်တော်အားလည်းအားပြည့်တယ်မဲထည့်ရမယ်ဆိုသဘော
ဒါပေမဲ့မွန်ပြည်တစ်ပါတီလုံးဝထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ကိုဗစ်ရောဂါကာကွယ်ရေးနဲ့လုံခြုံရေးအရမဲပုံထောင်ခွင့်ပေးမထားပါဘူးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေကတော့မဲထည့်ခွင့်မပေးထားဘူးလို့လည်းပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးအုံခေကခုလိုပြောပါတယ်
ผมเป็นคุณเนาะมาไปทาวน์เนาะพี่ดูแลส่วนเนาะอาจจะจะตั้งไว้นี่เนี่ยเป็นปาร์ตี้เพชรมาอามาเปกูกังแกงกว่าแล้วไม่ชื่อบ่เลยไอ้ดูแลยัดพี่ทาวน์เนาะ
အခုလိုရွေးကောက်ပွဲကျင်းပပြီးမဲထည့်တာဟာဒီမိုကရေစီကိုဖော်ဆောင်ဖို့တွားနေတဲ့ခရီးလို့လက်ခံထားပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေဖြစ်တဲ့အတွက်ကိုယ်တိုင်ပါဝင်ဖို့ခက်ခဲနေသေးတယ်လို့ကရင်မျိုးသားစီယုံ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာဒူမူကဆိုပါတယ
်မဲထည့်ခြင်းဆိုတာကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေသွားတဲ့အီလန်းမှာရှိတဲ့မှတ်တမ်းတစ်ခုနေတယ်တော့ကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်ကိုယ်တိုင်ပါဝင်ဖို့ကတော့ဖြစ်မှာပါနော်ဒါကြောင့်လဲဆိုတော့ဒါ2008ကျောင်းအောင်မှာလောက်တဲ့ကိစ္စကျွန်တော်တို့ကတော့2008ရဲ့ဖက်ဒရယ်ကိုဆန့်ကျင်တဲ့ကိစ္စတွေကိုကျွန်တော်တို့ပြင်ပကြောင်းလည်းမှုလုပ်ပြီးတော့ဒီမိုကရေစီကိုဆန့်ကျင်တဲ့ကိစ္စတွေကိုပြင်ပကြောင်းလည်းမှုလုပ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်ငင်းဆိုင်လုပ်ငန်းကြီးဖြစ်လာတာ哦ဆိုတော့သရောစေကတော့မဲကက်ခွင့်ရတာတော့မှကျွန်တော်ထည့်ဖို့တော့မရှိသေးပါဘူး
လက်ရှိအစိုးရဖွဲ့စည်းထားပေးတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC လို့ဖွဲ့စည်းမျိုးထက်ကိုဖွဲ့စည်းပုံအခြေခံဥပဒေကနေလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းသင့်တယ်လို့တိုင်းရင်းသားပြည်သူတရက်လုံးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုထူထောင်နိုင်တဲ့တနည်းကြရင်တော့မဲထည့်တဲ့တနည်းဖြစ်လာမယ်လို့ဘဒိုစောတာဒူးမူကပြောပါတယ်2020ထွေထွေရွေးကောက်ပွဲနီးကပ်လာတဲ့အမျှနိုင်ငံရေးပါတီတွေကရွေးကောက်ပွဲအောင်နိုင်ရေးအတွက်ပြင်ဆင်နေကြသလိုသမ္မတတွေနဲ့အတူနေမိသားစုဝင်တွေကလည်းပထမဆုံးချင်းတပ်ပြင်ထွက်ပြီးမဲပေးကြတာမှဖြစ်ပါတယ်ရှင်
ဆက်ပြီးတော့ COVID-19 ကပ်ရောဂါကာလမှာကျင်းပမဲ့2020ရွေးကောက်ပွဲဟာကန့်သတ်ချက်တွေနဲ့မဲဆွယ်စည်းရုံးနေရတဲ့အတွက်ပါတီအောင်နိုင်ရေးမှာအဟန့်တာဖြစ်စေနိုင်တယ်လို့ကချင်ပြည်နယ်တွင်းကတိုင်းနာပါတီတွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကတင်ဆက်ပေးထားပါတယ်။
ဖိုင်လန်ချန်နီမြူရာဖွံ့ဖြိုးတိုးတဲ့ရေးပါတီဥက္ကဋ္ဌအဆိုင်ထေးအောင်ကမဲဆွယ်စည်းရုံးကြီးနဲ့ဆက်လျင်းပြီးကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အခက်အခဲတော့အများကြီးကြုံရပါတယ်။အခုကိုဗစ်ကာလနဲ့ရှိတဲ့အခါကျတော့သူတို့က50ထက်မပိုရကိုဗစ်မှာအင်အားပြတဲ့ကိစ္စပဲသူတို့ကန့်သတ်ထားတာပေါ့ဗျာ။အဲ့ခါကျတော့ကိုဗစ်ကပြလာတော့မတားဘူးဒီဘက်ကပြလာတော့သူတို့တားလာပြီးတွေ့ရတယ်ပေါ့။လူများတော့လည်းအောက်ကြီးခွင့်မကြည့်ဘူးဆိုတဲ့ကဏ္ဍမျိုးတွေပေါ့နော်။ဒါပြောတယ်။နောက်ပြီးတော့လည်းအခုအင်ဒီယာကမဲဆွယ်စည်းရုံးကြီးမွန်ကြီးနဲ့အင်အားပြကော်မရှင်ကိုကျွန်တော်လာမေးတယ်။အင်ဒီယာအခုအင်အားပြနေတာကော်မရှင်လာတိုင်တော့ဒါတင်တော့အခုမှမတင်နိုင်ဘူးခင်ဗျ။ရှင်ကြီးတို့သူတို့ကြတော့မတင်မဲနဲ့အင်အားကိုထုတ်တုံးကြီးပြနေတယ်ကျွန်တော်တို့ပါတီကအင်အားပြတာလေးကိုမှသူတို့ကအောက်ရှေ့အင်ဒီတွေကကျွန်တော်တို့ကော်မရှင်လမ်းတိုင်ရအဲ့ဒါတွေကတော့စိတ်မကောင်းဘူးလို့ကျွန်တော်ထင်တာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြီးခဲ့တဲ့လကစတင်ပြီးတော့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးချင်းဆိုင်ရာနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးမှာ COVID-19 ရောဂါကာကွယ်ဆိုင်ကျုံရေးဆိုင်ရာကျန်းမာရေးစံချိန်စံညွှန်းနဲ့သက်ဆိုင်ရာကအချိန်ကာလနေရာသေးတာလိုက်ထုတ်ပြန်တဲ့ကျန်းမာရေးဆိုင်ရာမိတ်တွေလမ်းညွှန်ချက်တွေကိုလိုက်နိုင်ရမယ်လို့ထုတ်ပြန်ထားပါတယ်ဒီလိုကန့်သတ်ချက်တွေကြောင့်တိုင်းသားပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလှုပ်ဆောင်ရမှာအခက်အခဲတွေဖြစ်ပေါ်နေသလိုပါတီအောင်နိုင်ရေးအတွက်လည်းအဟသာဖြစ်တယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်ကချင်မျိုးရာကွန်ဂရက်ပါတီ KNC ရဲ့ဖာကမြုနယ်မဲဆန္ဒနယ်မှတ်သိပြည်နယ်လှုပ်တော်ကိုယ်စားလှယ်လောင်ဦးနောင်လက်ကတော့
ကိုဗစ်ကာလဖြစ်တဲ့ခါကျဒီမဲဆွယ်စည်းရုံးနဲ့အချိန်မှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပြည်သူနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဒီကိုဗစ်ရဲ့အသာစီတချို့သိုးရင်ကြရတယ်ကြောက်ကြရတယ်အဲ့လိုဖြစ်တဲ့ခါကျတော့ဟိုခက်ခဲအမျိုးမျိုးဖြစ်တာပေါ့နော်သူ့အရင်ကြီးပါတီတွေကတော့ဟိုသူတို့လုပ်လဲလုပ်ပြီးသွားပြီအဲ့လိုဖြစ်နေဒီပြည်နယ်အခြေစိုက်ပါတီတွေကတော့သူ့ကဏ္ဍနဲ့တူတာတော့အခက်ခဲတွေကတော့တော်တော်များများတော့ကျွန်တော်ရှိနေ
လက်ရှိဆိုရအန်နတီပါတီဖြင့်2020မှာယူကပေါ်ဝင်ကြမဲ့တိုင်းသားနိုင်ငံရေးပါတီအလုံးဟာကိုဗစ် -19 ကာလတွင်ကြုံရတဲ့အခက်ခဲနဲ့ပတ်သက်ပြီးညှိနှိုင်းဖြေရှာသင့်တယ်လို့တချင်းပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ်ကိုဗစ် -19 ကပ်ရောဂါကူးစက်မှုနှုန်းပုံပုံမြင့်တက်လာနေပြီးလူသေပြောက်ပုံပုံများပြားလာတဲ့အတွက်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်းပေးဖို့ကိုလည်းနိုင်ငံရေးပါတီတချို့ကတောင်းဆိုထားကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ပြခန့်ချင်းတွေကစစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ရေးဆန့်ကျင်စာရေးသားမှုတွေဒီတည်တင်းပတ်အတွင်ဖြစ်ပေါ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ RCSS SSA တို့အကြမ်းတိုက်ပွဲတွေကြောင့်စစ်ရှောင်း900ကျော်စားနပ်ရိက္ခာအခက်ခဲနဲ့ကြုံတွေ့နေရပါတယ်
ဒါရှိရင်ခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီယာ
။ဇာဘရိနေညာဝိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ညာပေးတော့မှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်သမရွေးကောက်ပွဲအတွက်ဒုသမလောင်းနှစ်ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမမိုက်ပန်စ်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမလောင်းဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမလာဟဲရစ်တို့ယူတာပြည်နယ်မှာမနေ့ကစကားဆစ်ထိုးခဲ့ကြပါတယ်။ဒီစကားဆစ်ထိုးပွဲအတွက်မှာအမေရိကန်မှာကိုဗစ် -19 ကပ်ရောဂါကြောင့်လူ300,000ကျော်သေဆုံးခဲ့တာဟာသမ္မတထရမ့်အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့ဒီမိုကရက်တစ်ပါတီသမလောင်းကမလာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပြီးဒုသမမိုက်ပန်စ်ကတော့ကိုဗစ် -19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရရဲ့ကိုင်းတွယ်ပုံတွေကိုကာဝယ်ပြောဆိုသွားခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးတော့အမေရိကန်ပြည်သူတွေရဲ့ကျန်းမာရေးကိုပထမဆုံးဦးစားပေးဆောင်ရွက်ခဲ့ရဆိုတာကိုအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းပြောကြားလိုက်ပြီးတော့အထက်လွှတ်တော်မှ Harris ကိုလည်းကာဝယ်ဈေးနဲ့ပတ်သက်ပြီးတော့ဒုသမပန့်စ်ကဝေဖန်လိုက်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ COVID-19 ရောဂါကူးစက်ခံရဟာအစိုးရကအကောင်ဖြစ်တယ်လို့ဗဟုနေ့ကထုတ်လွှင့်လိုက်တဲ့ဗီဒီယိုထဲမှာပြောထားပါတယ်။သမ္မတထရမ့်ကသူဆေးရုံတက်နေတဲ့82နာရီအတွင်းရခဲ့တဲ့ကူးစက်မှုတွေကိုအင်ဂျီရောကနေမနေ့ကချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။ဇန်နဝါရီနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ပါရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.